Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှိများချက်ဒီမင်္ဂလာဖျော်ဖျော်နဲ့ပြည့်စုံလို့မြင်ကြပါစေ VOA မြန်မာပိုင်းရဲ့2018ခုနှစ်ဇွန်လ9ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုင်းဒိုမီတာ24 40 51တိုကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ရပါတယ်ခင်ဗျာကျွန်တော်ဆက်မူပါခင်ဗျာခုနှစ်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်ကျော်စန်သာပါအကြခင်ကျင်းပမဲ့ G7 TV ဆွေးနွေးမှာသူရဲ့ကုံတော်ရေးမူဝါဒတွေကိုဝေဖန်ခံရပွဲရှိပေမဲ့သမ္မတဒေါ်နယ်ထရမ့်ကနောက်ဆုံးမှာမဟုတ်ဘူးလို့ဆိုပါတယ်။မူရည်ပြမှုအတွက်တန်တရားရှိသူတွေကိုဥပဒေမဲ့သတ်ဖြတ်ဖမ်းဆီးရတဲ့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကိုကုလသမဂ္ဂဝေဖန်လိုက်ပါတယ်။ဒီလိုနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူပြောပြမှာဖြစ်ပါခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။ဒါအဲ့လိုသတင်းတွေကြီးညာပြီးနားဆင်ကြရမယ်သတင်းလွှာတွေထဲမှာဆိုရင်တော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေတဲ့ဒုက္ခသည်နေရပြန်ရေးကုလသမဂ္ဂနဲ့မြန်မာနိုင်ငံတို့ကြားမှာသဘောတူညီမှုရခဲ့တာနဲ့ပတ်သက်ပြီးတော့
The Secretary General welcomes the memorandum of understanding reached by the government of Myanmar, UNHCR and the UN Development
ကုလတွေ့ရမှုကြောင့်ရဲ့ပြောခွင့်ရသူ Stephen Dujarric ပြောဆိုသွားတာဖြစ်ပါတယ်သတင်းလောကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်အဲ့ဒါပြင်ဒီကိစ္စပေါ်မှာကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ရဲ့သဘောထားချမ်းပြည်နယ်အစိုးရဝန်ကြီးအဖွဲ့ပြည်ပခီးစဉ်တစ်ခုကိုသမရကတားမိလိုက်တဲ့ဆိုတဲ့အကြောင်းနဲ့မလေးရှားနိုင်ငံကိုမူရစေဝါခိုးထုတ်တဲ့တရားခံဖမ်းဆီးရမိတဲ့သတင်းလွှာစာရာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေအဖြစ်ဦးကျော်စံသားရဲ့မြန်မာအရေးတုံးသက်ချက်နဲ့သူယုံကြည်ရာအစီအစဉ်တွေကိုထုတ်လွှင့်ပေးမှာပါ။အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။ G7 ခုနိုင်ငံရဲ့လာမယ့် TV ဆွေးနွေးကြရင်သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့ကုံတော်ရေးမူဝါဒတွေနဲ့ပတ်သက်ပြီးအဟမိတ်နိုင်ငံတွေရဲ့ဝေဖန်မှုတွေကြုံရမှာဖြစ်ပေမဲ့သူရဲ့မူဝါဒအတိုင်းအခိုင်အမာယက်တည်လိမ့်မယ်လို့သမ္မတအင်ဖြူရာထိတ်တန့်စီပွားရေးအကြံပေးသူကပြောကြားလိုက်ပါတယ်။အမေရိကန်နဲ့ G7 နိုင်ငံတွေအကြတင်းမာမှုကတော့တခုမဟုတ်တခုရှိနေစေဖြစ်တယ်လို့ National Economic Council ရဲ့ Director Larry Kudlow ကဆိုပါတယ်။လာမယ့် G7 ထိပ်ပြီးဆွေးနွေးပွဲကိုအင်ရှင်ဖြစ်လက်ခံကျင်းပမယ်ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့ Germany ဝန်ကြီးချုပ် Angela Merkel တို့နှူးဆလုံးကလည်းသောက်ကြနေစနေနေ့နှစ်ရက်ပြည်လုံးမဲ့ဆွေးနွေးပွဲမှာဆုံးဖြတ်ချက်ချဖို့အခက်ကြုံနိုင်တယ်လို့ခန့်မှန်းလိုက်ပြီးတဲ့နောက်အင်ဖြူရာကအခုလိုတုံ့ပြန်ပြောကြားလာတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာသူ့ရဲ့မဟာမိတ်ဘက်တွင်နဲ့ရောတရုတ်နဲ့မှာကုံသွားရေးစစ်ပွဲဖြစ်နေပြီဆိုတာကိုလည်းလယ်ရီကတ်လူကညှဉ်းဆန်သွားပါတယ်။ဒါပေမဲ့အမေရိကန်အလို့သမားတွေနဲ့စစ်မှုလုပ်ငန်းတွေကိုကာကွယ်ဖို့လူအပ်တာတွေကိုတော့သူတို့ဆက်လုပ်သွားမယ်လို့လည်းပြောကြားသွားပါတယ်။
အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအဂတိတိုက်ဖြတ်ရေးအထောက်အမှုဟာစွန့်ရေးအရင်းမြစ်မပြည့်ဝတဲ့စိန်ခေါ်မှုတွေနဲ့ဆက်လက်ပြီးရင်ဆိုင်နေရပြီးအရေးပါတဲ့အစိုးရဌာနတွေမှာအရေးချင်းကင်းမဲ့ပြီးခြားစားပျက်စီးမှုတွေလည်းရှိနေတယ်လို့အာဖဂန်နစ္စတန်ပြည်နယ်တိဆောက်ရေးအမေရိကန်စစ်ဆေးမှုချုပ်ရှီဂါရဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။ဗုဒ္ဓဖူးနေ့ထုတ်ပြန်တဲ့ဒီအစိုးရခန်းစာထဲမှာရှီဂါကအာဖဂန်နစ္စတန်မှာအဂတိတိုက်ဖြတ်ရေးဗျူဟာအကောင့်ထည့်ဖော်ရေးအထောက်အမှုတွေအာဖဂန်အရာရှိတွေကိုချီးကျူးထားပေမဲ့နိုင်ငံတကာအဆင့်တန်းနဲ့မပြည့်မီတဲ့အချက်တွေကိုလည်းထောက်ပြထားပါတယ်။အာဂရီတိုက်ဖြတ်ရေးအတွက်ဝန်ကြီးဌာန15ခုကိုဦးတည်ထားပေမဲ့အရေးအကြီးဆုံးဖြစ်တဲ့အာဖဂန်ကာကွယ်ဝန်ကြီးဌာနနဲ့ပတ်သက်လို့တော့ရှင်းရှင်းလင်းလင်းပြောမပြထားပါဘူး။အမေရိကန်ပြည်ထောင်စုကအာဖဂန်နစ္စတန်လုံခြုံရေးနဲ့တည်ငြိမ်ရေးအတွက်ဒေါ်လာ1 trillion နီးပါးအသုံးပြုခဲ့ပြီးဖြစ်ပါတယ်
။အာဖရိကတိုက်မှာအမေရိကန်အထူးကွန်မန်ဒိုတပ်ဖွဲ့အရေးအတွက်ဖြတ်တောက်လျှော့ချမယ်ဆိုတဲ့ရာဒါချက်ကိုအမေရိကန်စီအေးကျွမ်းကျင်သူတွေကအမျိုးမျိုးတုံ့ပြန်နေကြပါတယ်။အာဖရိကတိုက်မှာရှိတဲ့အမေရိကန်ကွန်မန်ဒိုအရေးအတွက်ဟာလမ်းမဲ့သုံးနှစ်အတွင်း1200ကနေ900အထိကျဆင်းသွားမယ်ဆိုတဲ့အစီအစဉ်ကို The New York Times သတင်းစာကစတင်ဖော်ပြလိုက်တာဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးဌာနအရာရှိတွေကဒါကိုအကြမ်းမြင်သဘောတူထားကြပေမဲ့အပိသက်ဆုံးဖြတ်ချက်မချတတ်ရသေးဘူးလို့ VOA ကိုပြောပါတယ်။ဒီလိုအရေးအတွက်ချော့ချာရေးအဆိုပြုချက်ဟာပြီးခဲ့တဲ့အောက်တိုဘာလကနီဂျာနိုင်ငံမှာအမေရိကန်အထူးတပ်ဖွဲ့ဝင်4ယောက်ချုံခိုးတိုက်ခိုက်သေဆုံးခဲ့ရပြီးနောက်စတင်လာခဲ့တာဖြစ်ပါတယ်။ဒါဟာသင်္ဍမပြည့်စုံမှုပေါ်ဆမှုတွေကြောင့်ဖြစ်တယ်ဆိုတာကိုသုံးသပ်သိရှိရပြီးတဲ့နောက်အန္တရာယ်များပြားတဲ့အာဖရိကတိုက်ဒီနေရာကအမေရိကန်စစ်သားအရေးတွက်ချော့ချဖို့အမေရိကန်အထက်လွှတ်တော်အမတ်တချို့ကအဆော့တလျင်တောင်းဆိုလာကြတာဖြစ်ပါတယ်။အခုလိုအမေရိကန်တပ်သားအရေးတွက်ချော့ချရေးလုံမဲ့အချိန်ဟာအာဖရိကတိုက်မှာတရုတ်နဲ့ရုရှားတို့ကစီးရဲအရတိုးချဲ့လှုပ်ဆောင်မှုစီစဉ်နေခြင်းလည်းဖြစ်ပါတယ်။
မွတ်စလင်ဘာသာရေးထွက်မြက်ဖြစ်တဲ့ရမဒန်ဥပုပ်လအထိမ့်မှတ်ဖြစ်နေသမ္မတဒေါ်နယ်ထရမ့်က iftar ဥပုပ်ထက်ညစာစားပွဲကိုဗုဒ္ဓဟူးနေ့မှာပထမဦးဆုံးတည်ခင်းဧကံမယ်လို့အင်ဂျီရောကအင်ကာနေ့မှာသတင်းထုတ်ပြန်ပါတယ်ပြီးခဲ့တဲ့နှစ်ကတော့ iftar ဥပုပ်ထက်ညစာစားပွဲကိုသမ္မတထရမ့်ကတည်ခင်းဧကံညမှာပြုခဲ့တဲ့အတွက်သမ္မတကလင်တန်အဆိုးရလက်ထက်ကစပြီးဘုရှ်နဲ့အိုဘားမားအဆိုအရကလည်းဆက်လက်ပြီးလိုက်နာခဲ့တဲ့ delay ကိုပြတ်တောက်စေခဲ့တာဖြစ်ပါတယ်2016သမ္မတမဲဆွဲလှုပ်ရှားစဉ်ကာလအတွင်း Trump က American ပြည်ထောင်စုတွင်းကို Muslim တွေလာရောက်အခြေ6ခံကိုလုံးဝပိတ်ပင်ဖို့အတွက်တောင်းဆိုခဲ့တာဖြစ်ပြီး Muslim အများစုနေထိုင်တဲ့နိုင်ငံတွေကလူတွေလာရောက်အခြေ6ခံကိုပိတ်ပင်တဲ့သမ္မတအမိန့်တွေကိုလည်းလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်နေထွက်ကနေနေဝင်ချိန်အတွင်းအစားအစာနဲ့ရေးတောက်ချင်းကိုရှောင်ချင်ရတဲ့ရမဒန်ဥပုပ်ကာလမှာနေဝင်ချင်းဥပုပ်ထွက်ရမှာအစင်လာရအစ်တန်ညစာကိုစားသုံးကြတာဖြစ်ပါတယ်။ဒီခန္ဓာကိုအင်ဂျူရောရဲ့နိုင်ငံတော်ညစာစားပွဲခန့်မှမှာကျင်းပဖို့ရှိပြီးဧည့်သည်30လောက်ဖိတ်ကြားလိမ့်မယ်လို့မျှော်လင့်ရပါတယ်။ဖိတ်ကြားမဲ့ဧည့်သည်ဆင်းကိုတော့သမရအင်ဂျူကကြေညာခြင်းမရှိသေးပါဘူး
။ PUA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335ပိုင်းဟိုမီတာ40 kHz 9683ညာပိုင်းဒိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ Ocean Mirror View ကသတင်းများဆက်လက်ကြေညာနေပါတယ်။ရခိုင်ပြည်နယ်ကနေနေရစွန်ခေါ်သွားသူတွေကိုပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးဗုဒ္ဓဟူးနေ့ကမြန်မာအစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းနှစ်ခုဖြစ်တဲ့ UNHCR UNDP တို့ကြားထောက်ပံ့ကူညီဆိုင်ရာသုံးဝင်းဆိုင်နားလည်မှုစာချုပ်လက်မှတ်ရေးထိုးတဲ့အတွက်ကုလသမဂ္ဂအတွင်းမှုချုပ်ကရောပြင်သစ်အစိုးရနဲ့ American အစိုးရတို့ကပါကြိုဆိုလိုက်ကြပါတယ်။ဒါဟာဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေကိုသူ့သဘောနဲ့သူရေးရှိလုံခြုံမှုနဲ့ဂုဏ်သိက္ခာရှိနေရပြန်နိုင်ရေးရခိုင်ပြည်နယ်မှာသူတို့ဘဝပြန်လဲထူထောင်နိုင်ရေးအတွက်အထောက်အကူပေးနိုင်မဲ့အခြေအနေကောင်းဖန်တီးပေးရာရောက်မယ်ဖြစ်တဲ့ကြိုဆိုကြောင်းကုလသမဂ္ဂအတွင်းမှုသူကပြောပါရယ်မြန်မာနိုင်ငံဆိုင်အမေရိကန်တိုင်းရင်းကလည်းဇွန်လ6ရက်နေ့မှာပဲမြန်မာအစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းနှစ်ခုတို့အကြားသုံးဝန်းဆိုင်နားလည်မှုစာချုပ်လက်မှတ်ရေးထိုးခဲ့တဲ့အပေါ်ကြိုဆိုကြောင်းဒီသဘောတူညီချက်ကိုအကောင့်ထဲဖော်ရာဟာဒုက္ခသည်တွေနေရင်းရပြန်ရေးမှရေရှည်တည်တံ့တဲ့အခြေအနေဖြစ်လာဖို့အထောက်အကူဖြစ်မယ်လို့မျှော်လင့်ကြောင်းပြောဆိုပါရယ်အလားတူစွာပဲဒုက္ခသည်တွေနေရပြန်ရေးဆိုင်ရာသုံးဝန်းဆိုင်သဘောတူညီချက်ကိုပြင်သစ်နိုင်ငံကလည်းကြိုဆိုလိုက်ပြီးမြန်မာနိုင်ငံဒီမိုကရေစီရေးအသွင်ကူးပြောင်းရေးကာလမှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရရဲ့မြန်မာနိုင်ငံမှာလွတ်လပ်မှုတရားဥပဒေစိုးမိုးမှုနဲ့လူခွင့်ရေးများရရှိလာရေးကြိုးပမ်းနေမှုကိုပြင်သစ်ကဆက်လက်ထောက်ခံသွားမှာဖြစ်တယ်လို့လည်းထလောင်းအမကန်ပြောကြားခဲ့ပါတယ်။ဒီရိုဟင်ဂျာဆွဲအသုံးနှုန်းကိုမြန်မာနိုင်ငံအစိုးရကအသိမှတ်မပြုပါဘူးခင်ဗျာ။
ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစင်နဟာကနေဒါနိုင်ငံကွိဘက်မှာဂျူလ၈၉ရက်ကျင်းပမယ်စစ်မှုအင်အားကြီး9နိုင်ငံ G7 ခေါင်းဆောင်တွေရဲ့အထူးတိုးချဲ့အစည်းအဝေးတက်ရောက်ဖို့အတွက်ဗိုလ်တပုနေမှာကနေဒါကိုထွက်ခွာမှာပါဂျူ9ရက်မှာကျင်းပမယ်အထူးတိုးချဲ့ညီလာခံမှာရွန်ညာပဋိပက္ခအပြင်ကိစ္စရဲ့အတော်များများကိုဝန်ကြီးချုပ်ဟာစင်နကပါဝင်ဆွေးနွေးဖို့ရှိတယ်လို့နိုင်ငံခြားရေးဝန်ကြီး H မာမုတ်အလီကအင်ကာနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်ကနေဒါဝန်ကြီးချုပ် Justin Trudeau ကအထူးတိုးချဲ့အစည်းအဝေးမှာ G7 စစ်မှုထိပ်သီး9နိုင်ငံနဲ့ဆွေးနွေးဖို့အတွက်ဝန်ကြီးချုပ်ရှိတ်ဟာစင်နကုလသမဂ္ဂအတွင်းမှုချုပ်Antonio Guterres, IMF ဥက္ကဋ္ဌ Christine Lagarde တို့ပါဝင်ခေါင်းဆောင်12ဦးကိုဖိတ်ကြားတာပါ။ဝန်ကြီးချုပ်ဟာစီနာဟာသူ့ရဲ့ခီးစဉ်အတွင်းကနေဒါဝန်ကြီးချုပ်နဲ့ဂျွန်ဆယ်ရဲ့နေမှာနှစ်နိုင်ငံကြားတွေ့ဆုံဆွေးနွေးရမှာ Ranger အရေးကနေဒါရဲ့ထိတိယောက်ပေါင်းထုတ်ရှားတဲ့အခန်းကဏ္ဍကိုပါဝင်ဆွေးနွေးဖို့ရှိကြောင်းသိရပါတယ်။ Ranger ဒုက္ခသည်တွေကိုလက်ခံခဲ့တဲ့ Bangladesh နိုင်ငံကိုကနေဒါကအထောက်အကူပေးခဲ့တာပါ။ရှိတ်ဟာစီနာနေနဲ့တခြားခေါင်းဆောင်တွေကတခြားနိုင်ငံတွေကခေါင်းဆောင်တွေနဲ့လည်းညီလာခံဘေးဘက်မှာတွေ့ဆုံဖို့စီစဉ်ထားပါတယ်။ကနေဒါအနေနဲ့ရွန်ဂျာရေးနဲ့ပတ်သက်ပြီးအထူးကိုယ်စားလှယ်ဘော့ဘရီအစီရင်ခံစာလက်ခံရရှိပြီးတဲ့နောက် G7 ညီလာခံမှာရွန်ဂျာဒုက္ခသည်အရေးနဲ့ဒီမိုကရေစီစိတ်သုံးစာပြုနေတဲ့ဗင်နီဇွဲလားနိုင်ငံအရေးတွေထက်သွင်းဆွေးနွေးဖို့ညီလာခံကိုတိုးချဲ့တာဖြစ်ပါတယ်။ရွန်ဂျာအတုံးနှုံးကိုမြန်မာအစိုးရကတော့အတိမမပြုပါဘူး
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမူရင်းဆေးပြမှုကျွလွန်တယ်လို့စံပြားရှိသူတွေကဥပဒေမဲ့သတ်ဖြတ်နေတာဟာအမြန်ဆုံးရဆိုင်ဖို့လိုအပ်တယ်လို့ကုလသမဂ္ဂလူခွင့်အကြီးအကဲကပြောကြလိုက်ပါတယ်လူတိုင်းမှာအသက်ရှင်နေထိုင်ခွင့်ရှိတဲ့မူရင်းဆေးရောင်းဝယ်တဲ့အတွက်သူတို့ရဲ့လူခွင့်မဆုံးရှုံးစေသင့်ဘူးလို့လည်းဇိုင်ဒ်ရာယတ်အယ်ဟူဆိုင်ကဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာမူရင်းနှိမ်နင်းရေးအတွက်သတ်ဖြတ်တာတွေရှိနေတဲ့အပြင်လူပေါင်း13,000ကိုလည်းဖမ်းဆီးထားတယ်လို့သတင်းတွေသိရပါတယ်မူရင်းဆေးဝါမှောင်ခိုမှုကြောင့်လူတူးချင်းစီ နဲ့လူဆိုင်ဝိုင်းတစ်ခုလုံးကိုအကြီးကျယ်ဒုက္ခရောက်စေတယ်ဆိုတာသံသယရှိစရာမလိုဘူးလို့လည်းအယ်ဟူစင်ကဆိုပါတယ်မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခတွေကိုအကူအညီပေးတဲ့အတွက်ဘင်္ဂလားဒေ့ရှ်ကိုချီးကျူးပေမဲ့ဥပဒေမဲ့သတ်ဖြတ်တာနိုင်ငံစီရင်ဖန်ဆီးတာမူရေးဆေးဝါးသုံးစွဲသူတွေကိုလူလိုမဆက်ဆံတာတွေဟာပြဿနာရဲ့အဖြေမဟုတ်ဘူးလို့လည်းကလသမကလူခွေအကြီးအကဲကပြောကြားတော့ပါတယ်
Global Peace Index လို့ခေါ်တဲ့ကမ္ဘာလုံးဆိုင်ရာငြိမ်းချမ်းအညွှန်းကိန်းအစီရင်ခံစာမှာဒီနှစ်မြန်မာနိုင်ငံဟာ15မှတ်ကျသွားခဲ့ပြီးအဆင့်122မှတ်မှာသတ်မှတ်ခြင်းခံရပါတယ်။အခုလိုအနိုင်ဆုံးကျဆင်းရတဲ့အကြောင်းရင်းကတော့ဘေးအန္တရာယ်ကင်းမှုနဲ့လုံခြုံမှုမှာမြန်မာနိုင်ငံဟာတိတိတတ်တအခြေအနေဆိုးခဲ့လို့ဖြစ်ပါတယ်။2019ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာရဲစခန်းတွေကိုအာဆာရိုဟင်ဂျာအကြမ်းဖက်ဖွဲ့ကတိုက်ခိုက်ခဲ့ပြီးတဲ့နောက်ရိုဟင်ဂျာမွတ်စလင်တွေနဲ့ဗုဒ္ဓဘာသာရခိုင်လူကြားတင်းမာမှုတွေဖြစ်ခဲ့တယ်လို့အစီရင်ခံစာမှာဖော်ပြပါတယ်။ဒီဖြစ်ရကြောင့်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံနယ်စပ်မှာလူသားချင်းစာနာမှုဆိုင်ရာပဋိပက္ခကြီးဖြစ်ပွားခဲ့တယ်လို့ဩစတြေးလျနိုင်ငံဆစ်ဒနီချစ်ဆိုင်စီးပွားရေးနဲ့ငြိမ်းချမ်းရေးဆိုင်ရာဌာနကအစီရင်ခံစာမှာဖော်ပြထားပါတယ်။ဒါပြင်ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့အခုလိုတင်းမာမှုတွေကြောင့်မြန်မာနိုင်ငံမှာရှိတဲ့တခြားဒေသတွေကိုလည်းကူးဆက်သွားခဲ့ပြီးနှစ်ဖက်လူအဖွဲ့အစည်းမှရှိတဲ့တာမန်လူတွေရဲ့ဘေးကင်းလုံခြုံမှုကိုပါထိပါစေခဲ့တယ်လို့အစီရင်ခံစာကဖော်ပြပါတယ်။ဒီပဋိပက္ခကြောင့်နိုင်ငံရေးပြဿနာဖြစ်လာတဲ့ပြင်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးကြောင့်မြန်မာနဲ့အနောက်နိုင်ငံတွေချာတင်းမာမှုတွေလည်းတိုးလာတယ်လို့အစီရင်ခံစာကထောက်ပြထားပါတယ်။တချိန်တည်းမှာပဲမြန်မာနဲ့နယ်စပ်ချင်းဆက်ဆက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဟာလည်းတိမ့်တဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်ထွက်ပြေးခိုလိုမှုကြောင့်ငြိမ်းချမ်းအညွှန်းကိန်းဟာ163နိုင်ငံနဲ့63အဖြစ်သတ်မှတ်တာခံရပြီးဆက်မှတ်ကြဆင်ပါတယ်။ရိုဟင်ဂျာအုံနှုံးကိုမြန်မာအစိုးရကအတိမမပြုပါဘူး။ Direct from Washington, the voice
of America.ထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကြစံသားနဲ့ဒေါခင်မျိုးသက်တို့ကြီးညာသွားကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်လာပါပြီရခိုင်ပြည်နယ်ကနေနေရက်စွန့်ခွာသွားသူတွေကိုပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးတော့ဗိုလ်ရုံးတွေကမြန်မာအစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းနှစ်ခုဖြစ်တဲ့ UNHCR နဲ့ UNDP တို့ကြားထောက်ပံ့ကူညီရေးဆိုင်ရာသုံးဖွဲ့ဆိုင်နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးခဲ့တဲ့အတွက်ကုလသမဂ္ဂအတွင်းမှုချုပ်ကရောပြင်သစ်အစိုးရနဲ့အမေရိကန်အစိုးရတို့ကပါကြိုးဆိုလိုက်ကြပါတယ်ဒီကြောင့်အပြည့်စုံကိုဒေါခင်မျိုးသက်ကအတင်ပြပေးပါလိမ့်မယ်ခင်ဗျာ
ပြီးခဲ့တဲ့နှစ်အောက်တိုဘာလကုန်ပိုင်းကရခိုင်ပြည်နယ်ကလုံခြုံရေးစခန်း30ကိုအာဆာအကြမ်းဖက်အဖွဲ့ကနေဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်စစ်တပ်ကနေမြင့်ရှင်းလင်းရေးလုပ်ခဲ့တဲ့နောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုလုံကြတဲ့ရိုဟင်ဂျာဒုက္ခသည်က9သိန်းလောက်ရှိတယ်လို့ကုညီကယ်ဆယ်ရေးတွေကိုဆောင်ရွက်ပေးနေတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကပြောကြားခဲ့ပါတယ်ဒီဒုက္ခသည်တွေပြန်လည်လက်ခံရေးမှာပံ့ပိုးမှုတွေနဲ့ပြန်လည်ထူထောင်ရေးဆိုင်ရာအကူအညီတွေရယူဖို့အတွက်မြန်မာအစိုးရအလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနနဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP တို့ကြားသုံးဝင်ဆိုင်နားလည်မှုစာချုပ်လွှာကိုဗိုလ်တော်ဖူးနေကနေပြည်တော်မှာလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်လက်မှတ်ရေးထိုးပွဲမှာပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေက1993ခုပြန်လည်လက်ခံရေးလှုပ်တုံးကမြန်မာနဲ့ UNHCR တို့ရဲ့ပူးပေါင်းဆောင်ရွက်မှုတွေအောင်မြင်ခဲ့တာမို့အခုကုလသမဂ္ဂအဖွဲ့အစည်းနှစ်ခုနဲ့လက်တွဲလှုပ်ဆောင်မှုတွေအောင်မြင်မယ်လို့ယုံကြည်တယ်လို့နေရာစွန့်ခွာသူတွေပြန်လည်လက်ခံရေးနေရာချထားရေးနဲ့အလုတ်ကင်အခွင့်အရေးတွေအတွက်ကုလသမဂ္ဂအဖွဲ့တွေကမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်ပေးဖို့ပါပြောကြားခဲ့တာပါအခုလိုသဘောတူလက်မှတ်ရေးထိုးခဲ့တာဟာရိုဟင်ဂျာဒုက္ခသည်တွေနေရာပြန်နိုင်ရေးအတွက်အခြေအနေကောင်းတွေဖြစ်လာစေနိုင်တာမို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူဒရက်စ်ကကြိုဆိုကြောင်းအတွင်းရေးမှူးချုပ်ယုံပြောခွင့်ရစတီဖန်ဒူဂျာရစ်ကဗိုလ်တော်ဖူးနှင့်နယူးယောက်သတင်းစာရှင်းလင်းပွဲမှာပြောပါတယ
် The Secretary General welcomes the memorandum of understanding reached by the government of Myanmar
မြန်မာအစိုးရ UNHCR UNDP တို့ကြားနားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးနိုင်ခဲ့တဲ့အတွက်အတွင်းရေးမှူးချုပ်ကကြိုဆိုပါတယ်ဒါဟာဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေသူ့သဘောနဲ့သူရေရှည်လုံခြုံမှုနဲ့ကုန်တိုက်ခါရှိရှိနေရပြန်နိုင်ရေးနဲ့ရခိုင်ပြည်နယ်မှာသူတို့ဘဝပြန်လည်ထူထောင်ရေးအတွက်အထောက်အကူပေးနိုင်မဲ့အခြေအနေကောင်းတွေဖန်တီးပေးနိုင်မှာဖြစ်ပါတယ်။ဒီလိုအခြေအနေတွေမရှိသေးဘဲဖြစ်နေချိန်မှာရခိုင်ပြည်ပခရဲ့အခြေခံအကြောင်းရင်းကိုထုတ်ပြောဖို့ပထမခြေလှမ်းလှမ်းတဲ့အနေနဲ့မြန်မာအစိုးရရဲ့အခုလိုသဘောတူညီမှုအတွက်အတွင်းမှုချုပ်ကကြိုဆိုလိုက်ပါတယ်
။အခုလိုသဘောတူညီချက်တွေအကောင့်ထဲပေါ်ရေးအတွက်ခိုင်ခိုင်မာမာလှုပ်ဆောင်ဖို့နဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်အကြံပြုချက်တွေကိုအကောင့်ထဲပေါ်ဖို့အတွင်းမှုချုပ်ကတိုက်တွန်းကြောင်းလဲမစ္စတာဒူဂျာရစ်ကပြောပါတယ
် He also reiterates his call for an end to the violence accountability for perpetrators
အကြံဖက်မှုတွေအလုံးအဆုံးသတ်စေဖို့လဲအတွင်းမှုချုပ်ကထပ်မံတောင်းဆိုလိုက်ပါတယ် ဒါပြင်ကျူးလွန်သူတွေကိုဥပဒေအရရေးယူပေးဖို့ဒုက္ခသည်တွေပြန်လည်ထူထောင်ရေးအတွက်လှုပ်ဆောင်ဖို့ရခိုင်ပြည်နယ်အတွင်းရှိနေရာတိုင်းကိုလူသားချင်းစာနာမှုအထောက်အကူတွေပေးသွားနိုင်ဖို့တောင်းဆိုတဲ့အပြင်ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲဖော်ဖို့လည်းပြောပါတယ
်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကလည်းဇွန်လ6ရက်နေ့မှာပဲမြန်မာအစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းနှစ်ခုတို့ကြားသုံးဝင်ဆိုင်နားလည်မှုစာချုပ်လောလက်မှတ်ရေးထိုးခဲ့တဲ့ပေါ်ကြိုးဆိုချောင်းပြောကြားတယ်လို့သဘောတူညီချက်ကိုအကောင့်ထဲဖော်ရဟာဒုက္ခသည်တွေနေရရင်ပြန်ရင်မှာရေရှည်တည်တဲ့နဲ့အခြေအနေတွေဖန်တီးဖို့အတွက်အထောက်အကူပေးနိုင်မယ်လို့မျှော်လင့်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အလားတူပဲအခုလိုဒုက္ခသည်တွေနေရပြန်ရေးဆိုင်ရာသုံးပွင့်ဆိုင်သဘောတူညီချက်ရရှိခဲ့တာအတွက်ကြိုးဆိုကြောင်းပြည်ထောင်နိုင်ငံခြားရေးဝန်ကြီးဌာနကဗိုလ်တဖူးနေမှာပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီသဘောတူညီချက်ဟာရိုဟင်ဂျာဒုက္ခသည်တွေသူ့သဘောနဲ့တူဂုံတိတ်ခါရှိရှိလုံခြုံစိတ်ချစွာရေရှည်ခိုင်မြဲမဲ့နေရပြန်နိုင်ရေးအတွက်အခြေအနေဖန်တီးပေးဖို့ရာအရေးပါတဲ့ခြေလှမ်းဖြစ်မယ်လို့ယုံကြည်ကြောင်းလည်းပြောပါတယ်။ဒါဟာ2018နိုဗ ెంబ ာ6ရက်ကလုံချွင်းကြီးကောင်စီအလှည့်ကျဥက္ကဋ္ဌပြောဆိုခြင်းနဲ့ရောမကြသေးခင်မေလ9ရက်နေ့ကလုံချွင်းကြီးကောင်စီကထုတ်ပြန်တဲ့ကြေညာချက်နဲ့ပါကန့်ညင်နေတဲ့အတွက်ပြင်သစ်အစိုးရကကုလသမဂ္ဂနဲ့အဲ့ဒီဒေသရင်းလူသားချင်းစာနာမှုဆိုင်ရာအဖွဲ့တွေရဲ့လုပ်ငန်းတွေကိုဆက်လက်ပြီးပံ့ပိုးပေးနေမှာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြပါတယ်။ဒါအပြင်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဆိုင်နာဘူဂနာကိုမြန်မာအစိုးရကအပြည့်အဝပူးပေါင်းဆောင်ရွက်ဖို့နဲ့ကိုဖီအန်နန်အကြံပေးကော်မရှင်ရဲ့အစီရင်ခံစာပါအကြံပေးချက်တွေအားလုံးကိုအကောင့်ထည့်ဖို့လဲပန်ကြားလိုက်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြင်စမမြောက်မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်မစ်ဘူဂနာဟာဂျွန်လလေထဲမှာမြန်မာနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီအကူပြောင်းကာလမှာဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရရဲ့မြန်မာနိုင်ငံတွင်လွတ်လပ်မှုတရားဥပဒေစိုးမိုးမှုနဲ့လူခွင့်ရေးတွေလေးစားမှုရှိလာဖို့အတွက်ကြိုးပမ်းနေမှုတွေကိုပြင်သစ်နိုင်ငံကဆက်လက်ထောက်ခံကူညီပေးမှာဖြစ်ကြောင်းလည်းထပ်လောင်းအာမခံခဲ့ပါတယ်။ရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူခွင့်ရေးချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးနိုင်ငံတကာစုံစမ်းစစ်ဆေးမှုတွေကူညီစုံစမ်းခွင့်ပြုဖို့အတွက်မေလ31ရက်နေ့ကပဲမြန်မာအစိုးရကိုကုလသမဂ္ဂလုံခြုံရေးကောင်စီကနေတိုက်တွန်းခဲ့ပါတယ်။လုံခြုံရေးကောင်စီဝင်နိုင်ငံတွေကတန်တမန်တွေဟာရခိုင်ပြည်နယ်နဲ့နေပြည်တော်ကိုဧပြီလ30ရက်နေ့မေလ1ရက်နေ့တွေကတွားရောက်ခဲ့ကြပြီးတဲ့နောက်မှာအခုလိုမြန်မာအစိုးရစီကိုတိုက်တွန်းစာရေးသားပေးပို့ခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အမည်ကိုမြန်မာအစိုးရဘက်ကတော့လက်ခံအတိအမှတ်ပြုထားခြင်းမရှိပါဘူး
။ဒေါက်ကင်မျိုးသက်ပြောပြသွားတာပါ။ဒီသတင်းနဲ့တစ်ဆက်တည်းပြောပြရမယ်ဆိုတော့ရိုဟင်ဂျာဒုက္ခသည်တွေနေရရင်းပြန်ရေးအတွက်အဓိကအရေးကြီးဆုံးချက်ဟာလုံခြုံရေးနဲ့တပ်တွေကအထောက်အထားတွေဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအကြီးအကဲကပြောကြားလိုက်ပါတယ်ဒုက္ခသည်တွေပြန်လည်လက်ခံရေးလုပ်ငန်းစဉ်အထောက်အကူပြုနိုင်ရေးမြန်မာအစိုးရနဲ့ကုလသမဂ္ဂအေဂျင်စီနှစ်ခုကြားဗိုလ်တခုနဲ့ကနားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးခဲ့တာနဲ့ပတ်သက်လို့သတင်းမီဒီယာတွေကိုပြောကြားရမှာအခုလိုပြောကြားသွားတာဖြစ်ပါတယ်မှိုင်းချင်းနိုင်ငံကအပြည့်စုံဆက်ပြီးတော့တင်ပြပေးပါလိမ့်မယ
်အလုတ္တမလူဝင်မှုကြီးကြပ်ရေးပြည်သူ့အင်အားဝင်ကြီးဌာနနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP တို့မနေ့ဇွန်လ6ရက်နေ့ကနေပြည်တော်မှာသဘောတူစာချုပ်လက်မှတ်ရေးထိုးခဲ့ကြတာပါအခုလိုမြန်မာအစိုးရနဲ့သဘောတူညီချက်တွေရရှိပြီးတဲ့နောက်ပဋိပက္ခဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုကုလသမဂ္ဂဝန်ထမ်းတွေတက်နိုင်သမျှအ мян ဆုံးချက်ချင်းတွားရောက်နိုင်ခွင့်ရဖို့မျှော်လင့်နေကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယုံ OCHA ရဲ့ဌာနကိုယ်စားလှယ် Net Osby ကပြောပါတယ်ဘင်္ဂလားဒေ့ရှ်ဘက်မှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ဖို့ဆုံးဖြတ်ချက်ချရမှာသတင်းအချက်လက်တွေအထောက်အကူပြုနိုင်ရေးအခြေအနေတွေကိုအရင်ဆုံးတွားရောက်ဆန်းစစ်ဖို့ဖြစ်တယ်လို့သူကဆိုပါတယ
် We need to work to make the conditions right for return of refugees
ဒုက္ခသည်တွေပြန်ရေးဖြစ်တင်ဖြစ်ထိုက်တဲ့ရှိတင်ရှိထိုက်တဲ့အခြေအနေတွေရှိဖို့လိုအပ်ပါတယ်တကယ်တမ်းပြန်နိုင်မဲ့အခြေအနေရှိမရှိဆိုတဲ့မေးခွန်းရှိနေပါတယ်စာချုပ်ထဲကအစီအစဉ်မှာရုပ်ပိုင်းနဲ့စိတ်ပိုင်းဆိုင်ရာအထောက်အကူပြုဖို့လိုအပ်တဲ့အခြေအနေတွေနဲ့ပတ်သက်လို့တိကျတဲ့အချက်လက်တွေအသေးစိတ်ထည့်မှန်းထားပေမဲ့အရေးကြီးဆုံးအချက်တစ်ချက်ရှိတယ်လို့ကျွန်တော်မြင်ပါတယ်။လူတွေအနေနဲ့တပ်တွေကအထောက်အထားကပ်ပြားတွေရှိဖို့လိုအပ်ပါတယ်။လူမှုအတိုင်းဝိုင်းထဲမှာပုံမှန်လူသားတယောက်အနေနဲ့နေထိုင်ရက်တည်ခွင့်ပညာသင်ခွင့်လွတ်လွတ်လပ်လပ်သွားလာခွင့်စတာတွေရှိဖို့လိုပါတယ်။ဒုတိယအချက်အနေနဲ့ဒုက္ခသည်တွေငင်းငင်းချမ်းချမ်းပြန်နိုင်မှုအကြမ်းဖက်မှုတွေမရှိဖို့လိုအပ်ပါတယ်။တေချာတာကတော့ဒါတွေအလိုလျောက်ဖြစ်လာမှာမဟုတ်ပါဘူး။
နိုင်ငံသားဖြစ်ခွင့်ရရှိရေးမြန်မာအစိုးရမှလုပ်ပိုင်ခွင့်အပြည့်ရှိနေပေမဲ့နိုင်ငံတကာစံချိန်ဆက်နှုံးတွေနဲ့အညီဆောင်ရွက်ဖို့ကုလသမဂ္ဂကအမြဲတိုက်တွန်းနေမှာဖြစ်တယ်လို့ ဘိုင်ကဆိုပါတယ်မြန်မာအစိုးရဘက်ကလည်းနိုင်ငံမဲ့ဖြစ်နေသူတွေရဲ့ပြဿနာကိုဖြေရှင်းနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းသူကပြောပါတယ
်
ဒုက္ခသည်တွေအနေနဲ့နိုင်ငံမဲ့ဖြစ်နေတာ10စုနှစ်လောက်ကြာနေပါပြီကိုဖီအနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ရဲ့မနစ်ကအကြံပြုချက်ထဲမှာလည်းဒီအချက်ပါဝင်ပါတယ်အခြေအနေတွေဘလို့တိုးတက်အောင်ဆောင်ရွက်မလဲလက်ရှိဥပဒေကိုဘလို့မြင်တယ်လဲအကျန်းဖက်မှုတွေဖြစ်နေတဲ့နှစ်ဖက်အတိုင်းဝိုင်းကြဘလို့ရင်ကြားစစ်နေထိုင်မလဲစတာတွေအဓိကအကြံပြုချက်တွေဖြစ်ကော်မရှင်ရဲ့အကြံပြုချက်ထဲမှာပါပါတယ်မြန်မာအစိုးရဘက်ကလည်းဒီအကြံပြုချက်တွေကိုထောက်ခံကြောင်းမကြာခဏထုတ်ဖော်ပြောဆိုထားတာပါ
မြန်မာအစိုးရဘက်ကအခုလိုရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးစီစဉ်ဆောင်ရွက်နေပေမဲ့လက်ရှိအခြေအနေမှာဒုက္ခသည်တွေအနေနဲ့လုံလုံခြုံခြုံတိတ်ခါရှိရှိဆန္ဒအလျောက်ပြန်နိုင်ရေးမဖြစ်နိုင်သေးဘူးလို့ကုလသမဂ္ဂကသုံးသပ်ထုတ်ပြန်ထားတာပါဒါနဲ့ပတ်သက်လို့ Osby ကအခုလိုပြောပါတယ်
the most important things is that people will need to have
ရေးချီသောကိစ္စကတော့လူမှုအတိုင်းဝဲမှာပုံမှန်တိုင်းတွာလာရက်တီခွင့်တက်နိုင်တဲ့လောက်ရှိဖို့ဖြစ်ပါတယ်သူတို့တွေကိုအတိမတ်ပြုဖို့လိုအပ်ပါတယ်။နောက်တက်တေကန်ကတ်တွေရှိဖို့လိုအပ်ပါတယ်။ဒုတိယချက်အနေနဲ့သူတို့ရဲ့အိမ်နီးချင်းတွေနဲ့အတူရှင်တွဲနေထိုင်ဖို့လိုအပ်ပါတယ်။လူမှုအတိုင်းဝိုင်းချင်းချင်းစီစီလုံးလုံးနေထိုင်ဖို့အကြံပေးဆွေးနွေးတဲ့အစီအစဉ်တွေလိုအပ်ပါတယ်။ဒီကိစ္စတွေဟာဖွံ့ဖြိုးရေးအစီအစဉ်နဲ့ဆက်ဆက်နေပါတယ်။ခိုင်မာတောင်းတင်းတဲ့အခြေအနေတွေရောက်ဖို့အတွက်နိုင်ငံရေးအဆင့်နဲ့တည်းမဟုတ်ဘဲဖွံ့ဖြိုးရေးပါလှုပ်ဆောင်ရမှာဖြစ်ပါတယ်။
ဂျွန်လ6ရက်နေ့ကထုတ်ပြန်တဲ့ UNHCR နဲ့ UNDP တို့ရဲ့ပူးတွဲကြေညာချက်မှာတော့2019ခုနှစ်ဩဂုတ်လမှာအကြမ်းဖက်မှုတွေတကြော့ပြန်ဖြစ်ပွားပြီးကတည်းကကန့်သက်ထားတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုတွားရောက်ခွင့်ပြုထားပြီးဒုက္ခသည်တွေနေရပ်ပြန်လာရေးအထောက်အကူပြုဖို့နဲ့အကာအကွယ်ပေးရေးအစီအစဉ်တွေဆက်လက်ဆောင်ရွက်ဖို့သဘောတူညီချက်ထဲမှာပါဝင်ကြောင်းဖော်ပြထားပါတယ်အလားတူဘင်္ဂလားဒေ့ရှ်အစိုးရနဲ့လည်းရိုဟင်ဂျာတွေဆန္ဒအလျောက်ပြန်နိုင်ရေး UNHCR တို့ကြားနားလည်မှုစာကြွန်းလွှာကိုဧပြီလ13ရက်နေ့ကလက်မှတ်ရေးထိုးခဲ့ပါတယ်။အဲ့ဒီသဘောတူညီချက်အရမြန်မာနိုင်ငံမှာအခြေအနေတွေကောင်းမွန်လာပြီးဆိုမှပြန်လည်နေရာချထားရေးအစီအစဉ်စတင်မယ်လို့ဖော်ပြထားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုတော့မြန်မာအစိုးရကလက်ခံထားခြင်းမရှိပါဘူးရှင
်။မှန်ရင်ကျင်းနေမှာခင်ဗျာ။အခုတော့ရှမ်းပြည်နယ်အစိုးရသတင်းကိုဆက်ပါမယ်။ရှမ်းပြည်နယ်အစိုးရဖွဲ့ကတိုင်းဒါရေးရာတိုင်းရင်းသားလူမျိုးရေးရာဝင်ကြီး3ဦးနဲ့လွတ်တော်ကိုယ်စားလှယ်5ဦးကိုအင်ဒိုနီးရှားနိုင်ငံကိုလေ့လာရေးခီးတွားရောက်ဖို့ပြင်ဆင်နေချိန်မှာလုံထုံးလုံကြီးနဲ့မညီလို့ဆိုပြီးတော့နိုင်ငံတော်သမ္မတရုံးကတားဆီးခဲ့တယ်လို့ဆိုပါတယ်။ဘလို့ချက်ကြောင့်တွားခွင့်ပိတ်ရတယ်လဲဆိုတာကိုတော့သမ္မတရုံးရဲ့ညွှန်ကြားရေးမှူးချုပ်ကအတိအကျမဖြေပါဘူး။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်
။ NGO ပေါ်စီတကူကရှမ်းပြည်နယ်အစိုးရဖွဲ့တိုင်းရင်းသားလူမျိုးရေးရာဝင်ကြီးလွတ်တော်ကိုယ်စားလှယ်တွေနဲ့အခြားတိုင်းရင်းသားပါတီတွေကကိုယ်စားလှယ်တွေကိုအင်ဒိုနီးရှားနိုင်ငံသို့၅ရက်ကြာလေ့လာရေးခီးသွားရောက်ဖို့ဖိတ်ခေါ်ခဲ့ပြီးသွားရောက်ဖို့ပြင်ဆင်ချိန်မှာပဲဝင်ကြီးနဲ့လွှတ်တော်ကိုယ်စားလှယ်တွေကိုနိုင်ငံတော်သမ္မတရုံးကပိတ်ပင်ခဲ့တာဖြစ်ပါတယ်။အခုလိုသမ္မတရုံးကစာပို့အကြောင်းကြားပိတ်ပင်တဲ့အပေါ်လာအိုတိုင်းရင်းသားလူမျိုးရေးရာဝင်ကြီးဥရောတက်ကအခုလိုပြောပါတယ်။
သမ္မတရုံးကနေစာထွက်လာတယ်။ထွက်လာတဲ့ပုံစံကလုံထုံးလုံးနီးနဲ့မကိုက်ညီတဲ့အတွက်ခွင့်မပြုနိုင်ပါဆိုပြီးရှမ်းပြည်နယ်အစိုးရအဖွဲ့ကိုစာထွက်လာတယ်ရှမ်းပြည်နယ်အစိုးရအဖွဲ့အနေနဲ့တဆင့်ကျွန်တော်တို့ကိုအပေါ်စာနဲ့ပြန်ပြီးမိတ်သူတွေလည်းပေးလိုက်ပါတယ်ခဏဒါပဲကျွန်တော်တို့သိတာပ
ါဇွန်လ3ရက်ကနေ10ရက်နေ့အထိ9ရက်ကြာအင်ဒိုနီးရှားနိုင်ငံမှာဘေးကင်းစိတ်ချရသောအစားအသောက်နဲ့ပတ်သက်ပြီးတွားရောက်ဖို့တောင်ကြီးကနေရန်ကုန်ကိုပြင်ဆင်နေချိန်မှာအခုလိုတားဆီးခံရတာဖြစ်ပါတယ်အစိုးရအဖွဲ့ဝန်ကြီးတွေအနေနဲ့နိုင်ငံသားလေးလာရေးခီးစဉ်တွေတွားရောက်ဖို့လုံထုံးလုံနီးတွေတတ်မှတ်ထားတာရှိနိုင်ပေမဲ့လုံထုံးလုံနီးတွေကိုချပြထားတာမရှိတဲ့အတွက်မသိရှိဘူးလို့ဥရောတက်ကဆက်ပြောပါတယ
်ဒီထုတ်ပြန်ထားတဲ့လုံထုံးလုံနီးနိုင်ငံသားလေးလာခီးတွားလာရေးကိစ္စနဲ့ပတ်သက်ပြီးဒီဘယ်လိုပြောမလဲလုံထုံးလုံနီးတွေတော့ပေးထားမှာမယ်လို့တော့ကျွန်တော်တို့ညော်လင့်တယ်ပေါ့နော်သူတို့ဒီလုံထုံးလုံနီးတွေဘယ်လိုသွားရမလဲဆိုတဲ့ကိစ္စရက်တွေကိုကျွန်တော်တို့မချပြတဲ့အတွက်ကျွန်တော်တို့လည်းမတိရဘူးပေါ့နော်အခုကျွန်တော်တို့လည်းဘာပဲဖြစ်ဖြစ်ကိုနိုင်ငံကိုဒေတာကိုလူမျိုးများအတွက်ဒါကစိန်ခေါ်မှုဖြစ်နေတဲ့အစားအသောက်နဲ့ပတ်သက်ပြီးကျွန်တော်တို့သွားရောက်လေ့လာခြင်းနဲ့သဘောတကူထဲပါပဲတခြားတော့မရှိပါဘူ
းနိုင်ငံခီးစဉ်တွေသွားရောက်တာမှာလိုက်နာရမယ့်စီကံချက်တွေကိုသက်ဆိုင်ရာတိုင်းနေရာပြည်နယ်တွေကိုတိကျစွာထုတ်ပြန်ထားပြီးဖြစ်ကြောင်းတမနာရုံးရဲ့ညွှန်ကြားရေးမှူးချုပ်ဦးစောထေးကဆိုပါတယ်ပြည်နယ်ဝန်ကြီးတွေကိုဘလို့အချက်ကြောင့်တောက်ခွင့်ပိတ်ရတယ်ဆိုတာကိုတော့အတိအကျမဖြေဆိုခဲ့ပါဘူး နိုင်ငံတော်အကြီးအကဲတွေကညွှန်ကြားချက်တွေနဲ့ပတ်သက်ပြီးတော့ဥဇော်ထေကအခုလိုရှင်းပြပါတယ်
ညွှန်ကြားချက်တွေရှိတယ်အဲ့ညွှန်ကြားချက်တွေကမညီလို့ပေါ့တစ်ချက်ချက်နဲ့မညီတော့ဖြစ်ကောင်းဖြစ်မယ်အချက်အများစုနဲ့မညီရလဲဖြစ်ကောင်းဖြစ်မယ်ဒါကတော့သက်ဆိုင်ရာပြည်နယ်အစိုးရကဟိုပို့ပြီးတော့ဖြေချနိုင်လိမ့်မယ်ကျွန်တော်တို့ကတော့နိုင်ငံသားသွားတဲ့အခါမှာအလဟတ်တာလည်းမသွားဖြစ်ခြင်းနောက်လူအများကြီးပေါ့နော်အဲ့လူအများကြီးသွားတာမျိုးလူအများကြီးသွားတဲ့အခါမှာကျွန်တော်ကနိုင်ငံတော်ဘတ်ဂျက်နဲ့အကုန်ကြခံရတာလဲစာရင်ဟိုဘက်ကဒီခီးသွားလာစေရိတ်တက်ခွန်တိုင်းစိတ်ဒါကိုဘယ်လောက်ထိပြနိုင်မလဲတော်တော်ကနိုင်ငံတော်ဘတ်ဂျက်ကနိုင်ငံသားငွေ3ဆွဲပြီးဆိုရင်ဒီ3ဆွဲရတာနဲ့ထိုက်တန်နဲ့ပြည်စဉ်ယူဖြစ်တဲ့ဒီဥတီချက်နဲ့ကျွန်တော်တို့ကအညွှန်းကြားချက်တွေထုတ်တာဒါကဟိုကျွန်တော်တို့ဟိုဆိုတော့ကောင်းဆောင်တွေအကြီးအကဲတွေကထုတ်ပြန်ထားတာဖြစ်တယ်ဒီဟာနဲ့မညီလို့ဟိုလောက်တာဖြစ်ပါလိမ့်
အခုလိုလေးလာရေးခီးစဉ်တွားရောက်ဖို့နယ်သာလန်နိုင်ငံ INGO ဖွဲ့ကြီးကလွန်ခဲ့တဲ့2လလောက်ကတည်းကပြင်ဆင်ဆောင်ရွက်နေတာဖြစ်ပြီးတွားဖို့ပြင်ဆင်နေချိန်မှာပဲတွားရောက်ခွင့်တားဆီးပိတ်ပင်လိုက်တာလည်းဖြစ်ပါတယ်ခင်ဗျာ
ဒါကတော့ VOE သတင်းတော့ကိုထက်အောင်ခန့်သတင်းပေးပို့ထားတာကိုနားဆင်ကြရတာပါသတို့ရှင်များခင်ဗျာမလေးရှားနိုင်ငံမှာဖမ်းဆီးရမိခဲ့တဲ့မူရစ်ဆေးဝါးတွေနဲ့ပတ်သက်လို့အဓိကတန်တရားရှိသူကိုဖမ်းမိပြီလို့ပြည်ထရေးဝန်ကြီးဌာနကဗိုလ်ရုံးမှာတရားဝင်ထုတ်ပြန်ကြေညာလိုက်ပါတယ်မြန်မာနိုင်ငံကနေပြည်ပကိုမူရစ်ဆေးဝါးအမြောက်များတင်ပို့နေတာတွေကိုတားဆီးနိုင်ဖို့နိုင်ငံတကာရဲ့အကူအညီရယူဖို့အပြင်ခေတ်မီနည်းပညာတွေလည်းလိုအပ်နေတဲ့အကြောင်းအငိမ့်စားမူရစ်ဆေးဝါးတိုက်ဖြတ်ရေးရဲမှူးကြီးဟောင်းဦးခန့်အောင်ကအကြံပြုပါရယ်အကြောင်းစုံကို VOE သတင်းတောက်မတ်မီခါကအခုလိုတင်ပြထားပါရယ်ခင်ဗျာ
မြန်မာနိုင်ငံတင်ပို့လိုက်တဲ့ကုန်သစ်တာတွေထဲမှာစားတောက်ကုန်နဲ့ရောပြီး1200ကီလိုဂရမ်နီးပါးရှိတဲ့မက်အဖက်တမင်းနဲ့800ဂရမ်နီးပါးရှိတဲ့ဘိန်းဖြူတင်ပို့မှုရဲ့မောင်မောင်ခေါ်ဟာဂျီရဲ့စင်ကိုဂျွန်လ5ရက်နေ့ည7နာရီကျော်ခန့်ကမန္တလေးတိုင်းပြင်ဦးလွင်မြို့နယ်16မိုင်စစ်စေးရေးစခန်းအတွင်းမှာပိတ်ဆို့ဖမ်းဆီးရမိခဲ့တယ်လို့ပြည်ထရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့တာပါ။မေ22ရက်နေ့ကမလေးရှားနိုင်ငံစီမရစ်မြို့မှာရှိတဲ့ကုန်းလောင်ယုံအတွင်းမူရစ်ဆေးဝါးများကိုမြန်မာ3ဦးပါတရခန့်6ယောက်နဲ့အတူမလေးရှားအကောက်ခွန်ဦးစီးဌာနကဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်။အမှုကွင်းဆက်အရတာမွေမြို့နယ်နမောက်ရက်ကွက်မှာနေတဲ့ထွက်ပြေးတိမ်းရှောင်နေသူမောင်မောင်ခေါ်ဟာဂျီရစင်ကိုရှာဖွေခဲ့ရမှာပြည်ဦးလွင်16မိုင်မှာဖမ်းမိခဲ့တာဖြစ်တယ်လို့ပြည်ထရေးရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။မူရစ်ဆေးဝါးတင်ပို့နေတာတွေကိုတားမြစ်ထိန်ချုပ်နိုင်ဖို့အတွက်ရဲတပ်ဖွဲ့အင်အားတိုးမြင့်ဖို့အသိပညာပေးလုပ်ငန်းတွေထပ်ပြီးတိုးမြင့်လှုပ်ဆောင်ဖို့နဲ့အစစ်မြင့်နည်းပညာတွေတုံးဖို့လိုအပ်နေသေးတယ်လို့မြန်မာနိုင်ငံမူရစ်ဆေးဝါးတိုက်ဖြတ်ရေးရဲမှူးကြီးဟောင်းဦးခန်းအောင်က VOA ကိုခုလိုပြောပြပါတယ်
။မနိုင်မနှင်းလုပ်နေရတဲ့ခြေရှိတယ်။ဟိုမူရစ်ဆေးဝါးအပြတ်တော်အများကြီးဖြစ်လာတဲ့အခါမှာကျွန်တော်စီပါဒီတိုးချဲ့ရုံနဲ့လူရန်တိုးချဲ့ရုံတွေဒီပညာခင်းနေနေများလို့လေတော့အဲ့ဒါနဲ့ပတ်သက်တဲ့ exposure ကအများကြီးလိုပါတယ်ကျွန်တော်စီပါအဲ့ဒါကြီးအရန်အားနေသေးတယ
်နိုင်ငံတကာကိုမြန်မာနိုင်ငံကမူရစ်ဆေးဝါးတွေတင်ပို့နေမှုရပ်တန့်နိုင်ဖို့သက်ဆိုင်ရာနိုင်ငံတွေရဲ့အကူအညီလဲလိုအပ်နေသေးတယ်လို့သူကထောက်ပြသွားပါတယ
်ဆိုတော့နောက်တစ်ခုရှိတာကကျွန်တော်နိုင်ငံတကာကလည်းအကူအညီတောင်းအောင်ပါဘာလို့လဲဆိုတော့သူ destination ပဲဒါဒီဘယ်သွားမလဲ Australia သွားမလား US သွားမလားဘယ်သွားမလဲပေါ့အဲ့ဒီငွေနဲ့လည်းကျွန်တော်တို့လာကူပြရရှိပါလေသူတို့ဆိုသူတို့အစီအရောက်လာတဲ့ပစ္စည်းကိုဒီထွက်တဲ့နေရာပိတ်တယ်ဆိုရဲဆိုတာသူတို့ရဲ့အမှုရှိပါလေဆိုတော့သူတို့ရဲ့အကူအညီတွေကျွန်တော်အများကြီးယူလို့လိုပါကျွန်တော်အဲ့ဒါကိုဖန်တားနေပြီးတော့အဲ့ဒါစီစစ်နေတော့ဟိုအလုပ်ဖြစ်ပါမယ်ကျွန်တော်အဲ့လိုမြင်တယ
်ပြီးခဲ့တဲ့ရက်ပိုင်းကထိုင်းနိုင်ငံအတွင်းမှာဖမ်းဆီးရမိခဲ့တဲ့စိတ်ကြွဆေးပြား15သန်းနီးပါးဟာလေမြန်မာနိုင်ငံရှမ်းပြည်နယ်အတွင်းကမူရစ်ဆေးဝါးစက်ယုံတွေကနေထိုင်းနိုင်ငံထဲကိုဝင်ရောက်လာတာဖြစ်တယ်လို့ထိုင်းအာဏာပိုင်တွေဘက်ကပြောဆိုထားပါတယ်။ဒါ့အပြင်ရှမ်းပြည်နယ်မှာအခြေစိုက်တဲ့လက်နက်ကိုင်အဖွဲ့တွေရဲ့မူရစ်ဆေးဝါးစက်ယုံ38ယုံကနေနိုင်ငံအသီးသီးကိုစိတ်ကြွဆေးပြားတွေတင်ပို့နေတယ်လို့ဘင်္ဂလားဒေ့ရှ်အခြေစိုက် Dhaka Tribute Online သတင်းတပုတ်မှာဖော်ပြထားပါတယ်ရှင်
။မမေခါရဲ့သတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်။ VOE မြန်မာပိုင်းကကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကိုနားဆင်နေကြရတာပါ။VOE ရဲ့အစီအစဉ်တွေကိုမနေ့9နာရီအထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။ VOE ကိုအီးမေးလ်ကဝေဖန်ကြံပြုလိုတဲ့တည်တချင်းတောင်းညင်ကြရတယ်ဆိုရင်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
။ VOE မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီတောတာရှင်တို့နားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မိနစ်ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုထုတ်လွှင့်စေရေဒီယိုလှိုင်းနေအပြင်လိုင်းလက်မီတာ190 kHz 1509ကဘာတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရစတဲ့ခဏတွေနဲ့အတူ
ဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့ထူးခြားချက်ကတော့စာထဲမှာပါတဲ့ဟာတွေကအကုန်လုံးအပြည့်အမှတ်တကယ်မရှိဘူးပေါ့နော်ကျွန်တော်တို့မှာဟိုဒီအများကြီးပြင်းနေရတ
ာပဲဒါကတော့မြန်မာအရေးတုံ့တက်ချက်အစီအစဉ်ကိုတင်ဆက်တဲ့ခါမှာအပြည့်စုံကြားကြပါမယ်အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအပေါ်မပြက်ဦးကျော်စံသားနဲ့အတူတင်ပြပေးပါမယ်ခင်ဗျာ
တရုတ်တို့ရဲ့ကမ္ဘာလန် Belt and Road ဟာနီပေါ်မလေးရှားနဲ့မြန်မာတို့မှအဖို့အထစ်ကြုံရတဲ့ဆိုရဲခေါင်းစဉ်နဲ့ Jeremy Goldcon ရဲ့ဆောင်းပါးကို subchina.com မှာဖတ်ရပါတယ်တရုတ်တို့ရဲ့27ရာစုစီမံကိန်းကြီးဟာအဆင်မပြေမှုတွေနဲ့ကြုံရတဲ့ဆိုပြီးအခက်အခဲကြုံရတဲ့ကိစ္စတချို့ကိုဖော်ပြထားတာဖြစ်ပါတယ်နီပေါ်နိုင်ငံမှာဒေါ်လာ 1.8 ဘီလီယံတန်ဖိုးရှိတဲ့ရေကတာကြီးတစ်ခုတည်ဆောက်ဖို့တရုတ်နိုင်ငံပိုင်ကုမ္ပဏီတစ်ခုနဲ့သဘောတူညီထားတာကိုဖျက်သိမ်းမယ်လို့နီပေါ်ဘန်ဒိုင်ဝန်ကြီးကပြောလိုက်ပါတယ်။အဲဒီစီမံကိန်းကိုနီပေါ်အစိုးရကသူးစိမ့်နဲ့သူတည်ဆောက်သွားမယ်လို့ပြောတဲ့အကြောင်းဒါဟာကဘလန်ကြုံရတဲ့နောက်ဆုံးထုတ်နှက်ချက်တစ်ရပ်ဖြစ်တယ်လို့ South China Morning Post သတင်းစာကိုကူကပြီးရေးသားထားပါတယ်။မလေးရှားနိုင်ငံမှာစတောင်မစတင်ရသေးတဲ့ pipeline စီမံကိန်းနှစ်ခုအတွက်တေးကုမ္ပဏီကိုနာဂျစ်အစိုးရလက်ထက်ကမလေးသုံးရင်းဂျစ်ငွေသန်းပေါင်းထောင်ချီကျူပေးခဲ့ရတယ်ဆိုတဲ့ကိစ္စကိုအဂတိတိုက်ဖြည့်အေဂျင်စီကိုတင်ပြဖို့လက်ရှိမလေးရှားဘန်ဒိုင်းဝန်ကြီးကစီစဉ်နေတယ်လို့ဆိုပါတယ်။အခုဝန်ကြီးချုပ်ဖြစ်လာသူမဟာသာမိုဟာမက်အနေနဲ့တရုတ်နဲ့လုပ်မဲ့စီမံကိန်းတွေကိုရခိုင်အစိုးရရဲ့ပူပီဂရုတစိုက်စောင့်ကြည့်သွားမယ်လို့ရေးသားပါတယ်။ဝန်ကြီးချုပ်မဟာသာကတရုတ်ဟာစီးပွားရေးအခွင့်အလမ်းဖြစ်တဲ့ဆိုတာတက်ပထဝီနိုင်ငံရဲ့ချင်းချောက်မှုတရားအနေနဲ့ရှုမြင်တယ်လို့လည်းမနီလာအခြေစိုက်ပညာရှင်တွေရဲ့သုံးသပ်ချက်ကိုကူကတင်ပြထားပါတယ်။တခါမြန်မာနိုင်ငံမှာလည်း2009ကကြေညာခဲ့တဲ့ဒေါ်လာ3,000တန်ဖိုးစီမံကြောက်ဖြူခြင်းနဲ့စကန်စီမံကိန်းကိုတရုတ်တို့ရဲ့ကျွေးမီတွင်းမှာနေမွန်နိုင်ွယ်ရှိတဲ့ကိစ္စအဖြစ်ရှုမြင်ပြီးမြန်မာအစိုးရကဒါကိုပြန်လည်သုံးသပ်နေတယ်လို့ရေးသားထားပါခင်ဗျာ
။ရိုဟင်ဂျာအတွက်တရားစီရင်မှုဆိုတဲ့ခေါင်းစဉ်နဲ့ပါကစ္စတန်နိုင်ငံက thenews.com online မှာဝိန်းဂျော်ဒက်စ်နဲ့ဦးစေးအဆက်တို့ရေးသားထားတဲ့သဘောထားအမြင်ဆောင်မကိုကောက်နှုတ်တင်ပြခြင်းပါတယ်။နိုင်ငံတကာရာဇဝတ်မှုခုံရုံး ICC ဟာ ICC အဖွဲ့ဝင်နိုင်ငံတနနိုင်ငံကတော့လည်းကောင်းအဖွဲ့ဝင်နိုင်ငံရဲ့နေနိမိတ်အတွင်းမှာတော့လည်းကောင်းဖြစ်ပွားတဲ့ဆေးရာဇဝတ်မှုလူသားမျိုးနယ်ပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုနဲ့မျိုးတုံးတပ်ဖြတ်မှုအဆရှိတဲ့မှုခင်းတွေကိုကြားနာစစ်ဆေးပိုင်ခွင့်ရှိပါတယ်။မြန်မာဟာ ICC အဖွဲ့ဝင်နိုင်ငံတနနိုင်ငံမဟုတ်ပါဘူး။ဒီတော့မြန်မာနိုင်ငံအတွင်းမှာဖြစ်ပွားတဲ့အမှုခင်းအများစုဟာနိုင်ငံတကာရာဇဝတ်မှုခုံရုံးရဲ့တရားစီရင်ပိုင်ခွင့်ပြင်ပမှာရှိနေပါတယ်။ဒီနေရာမှာငင်းခုန်စရာဖြစ်နေတာကရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုတွေဟာ ICC ရဲ့တရားရုံးရဲ့တရားစီရင်ပိုင်ခွင့်အတွင်းမှာရှိနေတယ်ဆိုတာပါ။ကျူးလွန်တဲ့ပြစ်မှုတွေခံရသူတွေဟာ2010ခုနှစ်မှာ ICC အဖွဲ့ဝင်နိုင်ငံတနနိုင်ငံဖြစ်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမှာတော်လကောင်းဘင်္ဂလားဒေ့ရှ်နိုင်ငံနယ်မြေအတွင်းကိုတော်လကောင်းရောက်ရှိနေပြီဆိုတဲ့တာရကထင်းထင်းရှားရှားပြသနိုင်မယ်ဆိုရင် ICC အနေနဲ့စီရင်ပိုင်ခွင့်ရှိတယ်ဆိုတဲ့အချက်ဖြစ်ပါတယ်။နိုင်ငံကနေနှင်ထုတ်မှုကလည်းရာဇဝတ်မှုမြောက်တယ်လို့တရားရုံးရဲ့ရှေ့နေတွေကပြောပါတယ်။အကြမ်းဖက်မှုဖြစ်ပွားရာကနေနိုင်ငံအတွင်းကနေထွက်ပြေးကြရတဲ့ရိုဟင်ဂျာအရေးကိစ္စမှာလည်းမြန်မာနိုင်ငံအတွင်းမှာကျူးလွန်တဲ့ပြစ်မှုဖြစ်ပါတယ်။ကျူးလွန်ခံရသူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကိုရောက်ရှိလာတာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမှာဆက်လက်ပြီးတော့ဖြစ်ပွားတာဖြစ်တဲ့အတွက် ICC အဖွဲ့ဝင်နိုင်ငံရဲ့အချုပ်အခြာပိုင်နဲ့အတွင်းမှာကြက်ရောက်နေတာကြောင့်တရားရုံးရဲ့စီရင်ပိုင်ခွင့်အတွင်းမှာရှိနေတဲ့သဘောဖြစ်တဲ့စသဖြင့်ရေးသားထားပါတယ်ခင်ဗျာ VOA မြန်မာပိုင်းကဆက်လက်ပြီးတော့အတန်လှည့်နေပါတယ်အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြပါမယ်မနေ့ကနေ့နားဆင်နေကြအမေရိကန်ရန်သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာပါ
Thank you. Degree mne tin pya me idiom a thong ga ro
old flame
so ra be phit ba de sa lung paung ga old old ga a haung de chain ga f l a m e flame ga mi dau so ro sa kwai khun ye thai yai de be ga ro mi dau haung mo shin di a thong sin de la ra ga ro shin ne lu so ya ma ga Flame so that meet out her, the get out dinia ma, the get me ma hope, ye ne ma, tau laune, a chimigo, slow da pipari. Jamarum yama ma, tau naya chis so that, the meiza, chit, limia chis sura, boo bnb, a boo me, tau laun the low. Naya and a seshi so that, me bane, tadmija, chigaro, imiare sura, thorashimia, dija, mama. Dajang, the old flame so that, though ma, a yinga tau kere, me so ro. Idiom to white tebe garo, a yinga chicke, bure, chitu yiza, haung pipare. Di donne badelu, George Grove bide umago, na sinjijaya.
Mary told me she met her old flame at a party. After 50 years, she said, she hardly recognized him, as he's now fat and bald.
Mary got yore. Tu ye yiza haung ne party ma twa twi ke de ni 50 cha ma tu u pyo ga ro kaung kaung daw ma mmi do bu de aku ai di lu ga wa bi thait pyaung ni lo lo dei be ya ba de u ma go naw ta khaw na si ji ja ya aw
Mary told me she met her old flame at a party. After 50 years, she said, she hardly recognized him as he's now fat and bald.
The chinga Yiza haung pike budu suin, idiom atung ya, belu piomle.
Old flame.
Lo piolo ya bari. Eragaro, digrimne, dimpia gere, idiom atume pipari.
American idiando, nanaki English ating azago, nasing yaraba, guro, a passing, yamayi, don't a checku, din se bivame. Yamaning an editary, indigen militia, a bawe, kabanang at chuma, when you joke tamara, sashi, suya, chike, hound chua, anna, lessi, you want two longer, ugly like samuri, jaw, a mujin, sang jabare. Yamaning amao, anna siduri, ugly mu, kinja, baila. The gallo, makinja, usu, and tururu, kinlo quaint, beta video, lessi, looks on it, ugly like samu, tapia, yago, below tea, tea, young namele, surago, lukuin, shinny, utain taune, ujozanda. Suni tung that tare, Mimai tung that checku, Nasin Yabak.
Shall Uting Naukna, the Nurbi Rapadunga, Sinne, Chis Hungyakere, the Maraha, the outward snake, you in the outpipian hangam last week, you know, season to Kayaware. That's a move bella, and you had a get better, genomathy was, yes, Siab, my Bithalus, both you are in me. The other deed to La Bella, you moon. ये युवरों डॉटिंग शाम में ये बनिया क्या है ऐसा ऐसा कौशल ऐसा शावलों में माले साकाऊ ने रुपया हमला ऐसा मशीनी टाइम हो रितमरा लट्ठम हाँ तो यार उपरे जुनून निम्बू पूर्वियों वो साला भी जो प्यार हमला ऐसा
ओके हो तो दैसा ना रहते हैं मारे ना कुछ अच्छी नहीं आने वे इतिहास ही ने पता दो कि ဗီရောင်းရှင်နေကြရုံတို့ဗီရောင်းတရားတော်ကျုပ်တို့ကျွန်တော်တက်ဆိုင်ရပေါ်စီဒီညီညွတ်နဲ့ဥပေါင်းဆောင်ရွက်ဖို့အချိန်ကျနေပြီအဲ့ဒါဆိုရင်တရားရှင်ရဆရာနာရှင်စနစ်ကိုကာကွယ်တဲ့တရားရှင်စနစ်ကနေပြီးတော့လူလူကိုဥပဒေထိရင်းနဲ့ချက်မိုးကာကွယ်နဲ့အချိန်ရောက်လာနိုင်တယ်လို့ကျွန်တော်မျှော်လင့်နေတယ်ကျွန်တော်တကယ်တော့ဒီနေ့အဓိကမေ့ချင်တဲ့ကိစ္စကတော့အဂတိလိုက်စားမှုနဲ့ပတ်သက်ပါ
ကျွန်တော်ဆွဲဆူခံရတဲ့တောင်ကိုရီးယားမှာဆိုရင်ထောင်နန်းနှစ်စီပဲချမ်းဖတ်လိုက်တယ်။အခုဘရာဇီးလ်မှာလည်းပဲလူလာဒဆိုဗာကိုတရားရုံးကဒီကိစ္စနဲ့ဖမ်းဖို့အမိန့်ထုတ်တော့ဒီကနေ့ပဲအခုပဲကျွန်တော်အဖမ်းခံလိုက်တယ်ဆိုတော့သတင်းတက်လာပြီဖြစ်ပါတယ်။ဒါကတောင်အာဖရိကမှာအဲ့လိုကိစ္စတွေအများကြီးရှိနေပါတယ်။ဆိုတော့မြန်မာနိုင်ငံမှာလည်းအဂတိလိုက်စားမှုဟာတော်တော်လေးအရေးကြီးတဲ့ပြဿနာဖြစ်ပါတယ်။အာဏာရယူခဲ့တဲ့လူတွေတာဝန်ထမ်းဆောင်ခဲ့တဲ့လူတွေကိုအဲ့ဒီလိုအရေးယူနိုင်တဲ့အခြေအနေဗမာပြည်မှာတော့နောက်ပြန်အကျိုးသက်ရောက်မှုမရှိစေရဆိုပြီးတော့ကန့်သတ်ထားတာရှိသလားဆရာ။နောက်တုံးပြန်ပြီးတော့
ဟုတ်ကဲ့ရှိနေတယ်ဗျာ။ဟုတ်ကဲ့နောက်တော့ပြန်လို့မရဘူးကျွန်တော်တို့ဒီရင်အစိုးရအဖွဲ့တွေကိုပေါ်ပြီးအောင်ဆရာဦးတွေမပေါ်ပေါက်ခင်ကလောက်ကဆောင်ရွက်ခဲ့တဲ့ပြဿနာများအတွက်ဒီဆောင်ရင်မရှိသေးရလို့တားမြစ်ရတာရှိတယ်ဗျ တို့ရတယ်ဥပဒေသဘောရတော့ဒါကဟိုဒီတာဝန်ထမ်းဆောင်တဲ့အခါမှာဟိုသဘောယူနေဖြစ်လုတ်ခံဆောင်တဲ့ကိစ္စတွေအဲ့လိုဖြစ်နေအဂရီလိုက်စားမှုအတွက်တော့တားမြစ်လို့မရဘူးလို့ကျွန်တော်ထင်တယ
်ဟုတ်ကဲ့နိုင်ငံတာဝန်ထမ်းဆောင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံအကျိုးဥဒိဋ္ဌပြီးလုတ်တဲ့နေရာမှာမှားတာယွင်းတာကိုဆိုရင်တော့ဒါအကျိုးအရေးလို့မရဘူးပေါ့ဆရာကျွန်တော်နားလည်တာဟုတ်တယ်ခင်ဗျာ
ဟုတ်ပါတယ်ခင်ဗျာဟုတ်ပါတယ်
သူကိုဂျိုးစီဘွားအတွက်တိုင်းပြည်ရဲ့ဘဏ္ဍာကိုအလွဲသုံးစားလုပ်ခဲ့ရဆိုရင်တော့ဒါမြန်မာနိုင်ငံမှာလည်းလုပ်မယ်ဆိုရင်လုပ်နိုင်တဲ့အခြေအနေရှိရပေါ့
တကယ်တော့ဥပဒေသဘောအရာတော့ဒါရှိတာပေါ့ဗျာဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့ထူးခြားချက်ကတော့စာထဲမှာပါတဲ့ဟာတွေကအကုန်လုံးအပြည့်မှတကယ်မရှိဘူးပေါ့နော်ကျွန်တော်တို့မှာဟိုဒီအများကြီးပြင်းနေရတာပဲလုတ်ကင်နိုင်ပေမဲ့မလုတ်နိုင်တဲ့အချက်တွေပေါ်နေတာရှိတယ်ဗျာမတော်မတရားလုပ်သွားတာတွေကိုဂျိုးစည်းဝါးအတွက်တုတ်သွားတာတွေဒါတွေရှိတယ်ဗျာတို့ရရင်ကျွန်တော်တို့မှာအကြောင်းကြောင်းထောက်ရတာပေါ့ဗျာအကြောင်းကြောင်းထောက်ပြီးတော့ဒီမလုံနိုင်သေးတာတွေရှိတယ်အခြေအနေတစ်ခုမှာတော့ဟိုတစ်ဖက်ဒီဒါဝင်ရှိရဲ့ဒီဒီအားစုအားလုံးပါဝင်ပြီးတော့မှဟာဒါဟိုသဘောထားကွဲလွဲတာကတတ်တပ်ပေါ့ဗျာအဲ့ဒီမျိုးသားရင်ကြားစီဆိုတာမှာဟိုတခိုးနဲ့အလွဲသုံးစားတာမှမပါဘူးတိုင်းပြည်မျက်နှာအောင်လုတ်သွားတာပဲဆိုတော့အခြေအနေတစ်ခုရောက်လာတယ်အဲ့ဒီကိစ္စတွေပေါ်လာတယ်ခင်ဗျာ
ဟုတ်ကဲ့တကယ်တော့ကျွန်တော်တို့ဒီကိစ္စကိုဆွေးနွေးကြတာဟာဘာမှမနာလိုစရာသူတို့ကိုမျက်နှာစီခြင်းတဲ့သဘောလုံးဝမပါပါဘူးရှင်နော်အဲ့ဒါကိုစဉ်းစားလင်းပြောခြင်းပါလေကျွန်တော်ကတကယ်တမ်းဖြစ်တင်တာကိုတိုင်းပြည်ဘလောက်မျက်နှာခဲရတယ်လဲအဲ့ဒါကိုအဖတ်ဆယ်ဖို့ရဲ့နောက်တစ်ခုကဒီလိုလှုပ်လိုက်မှလည်းပဲအခုမြန်မာနိုင်ငံမှာအဂတိတိုက်ဖြတ်ရေးကော်မတီဆိုတာဖွဲ့ပြီးတော့လုပ်နေတဲ့လျှော့တွေကပိုပြီးထိတိယောက်ဖြစ်လာမယ်လို့ထင်လို့ကျွန်တော်ပြောတာပါဟုတ်က
ျွန်တော်လည်းသဘောတူပါတယ်ခင်ဗျာကျွန်တော်လည်းဟိုဒီတိုက်ကြီးကသွားနေတဲ့ဒီအမျိုးသားရင်ကြားစီပေါ်သူကျွန်တော်တို့နောက်ဆက်မဖြစ်စေချင်ပါဘူးဒါပေမဲ့တိုက်ကြီးရဲ့ဒီအိဗေတတ်မှတ်ချက်လဲကျွန်တော်တို့ဖွင့်ရမှာပေါ့ဗျာခုနပြောသလိုပဲတိုက်ကြီးရဲ့လုပ်ငန်းတွေလုပ်ကန်ဆောင်တဲ့အခါမှာဖြစ်ခဲ့တဲ့ပြဿနာတွေရှိတယ်မတူတဲ့နိုင်ငံရေးအမြင်နိုင်ငံရေးအုပ်စုတွေနဲ့ထိတ်တိုက်တွေ့ကြတာရှိတယ်ဒါတွေကိုကျွန်တော်တို့ဘာမှပြောရမှာမရှိပါဘူးတို့ရရင်တူးချင်းအရာတိုက်ကြီးကိုညှနာသွားအောင်မတရက်ကိုသိမ့်တရာရတဲ့နေရာကိုဘုံမှာတပြည့်ကိုငွေတထောင်နဲ့နှားသွားတဲ့ဒီစားမျိုးတွေဒါဓာမျိုးကိစ္စနောက်တစ်ခါတန်းကြီးရဲ့ညီတွေကိုမတော်မတရားတခြားလူမတရားအမျက်ဆုံးရအောင်အတွက်ဈေးပေါ်ပေါ်နဲ့တန်းကြီးနဲ့နာအောင်ပြေးသွားတဲ့ဒီစားမျိုးတွေကြတော့ဒါကြတော့ခုနအမျိုးသားတန်းတဲ့တင်ရည်ကိုရင်ကြားစီမှာပါမယ်မထင်ဘူးပြဒါက corruption bribery and corruption ဒီစားဒါမျိုးတွေကတော့အရေးယူနေတယ်ဥပမာအရင်ညောင်းတဲ့တရားဗျာညောင်းတဲ့တရားကျူးကြပြီးတည်လူတည်နောက်ထပ်တရားတွေလည်းကျွန်တော်တို့ဘယ်သူမှတာဝန်မခံဝင်ဘူးအဲ့ဒါမျိုးဟာဒီတိုင်းတိုင်းကြည့်နေတဲ့ဒီစာမျိုးမဟုတ်ဘူးကျွန်တော်တို့ဘက်ကတော့ဘုံတည်းဆရာလိုပဲကျွန်တော်လက်သားပါစီနားပါစီမရှိပါဘူးတို့ရရင်တိုင်းပြည်အကျိုးလူမှုအကျိုးအတွေတချို့အရေးယူဆောင်တဲ့ဒီစာတွေအရေးယူတဲ့လို့ကျွန်တော်ထင်တယ်ဒါမှလည်းအာဂရီလိုက်စားမှုတိုက်ချင်ကြီးကော်မရှင်ဆိုတာတိတ်ပဲရှိလာပါလိမ့
်ဟုတ်ကဲ့နောက်တစ်ခုကဒီသူတို့ရဲ့မသမာမှုနဲ့အခြေခံပြီးတိဆောက်လာခဲ့တဲ့စီးပွားရေးအဆောက်အုံတွေမြန်မာနိုင်ငံမှာတချို့လည်းပဲတော်လေးကြည်ကြီးမမခိုင်ခိုင်မမဖြစ်ကောင်းဖြစ်နေပါလိမ့်မယ်ဆိုတော့ဒီဟာတွေကိုနောက်ကြောင်းပြန်ပြီးတော့အကြိယာကြောင့်လည်းအရေးယူလိုက်ရင်အခုလောလောဆယ်မှာတိုင်းပြည်အတွက်လုပ်နေတဲ့စီးပွားရေးလုပ်ငန်းတွေကိုတော့ထိခိုက်နိုင်တဲ့အခြေအနေရှိပါသလားကွန်ထရိုးလုပ်ငန်းကျဆင်းသွားနိုင်စရာတို့အလို့သမားတွေအလို့ပြုတ်ဖြစ်ကုန်တာတို့အဲ့လိုနစ်နာစရာအကြောင်းများရှိနေလို့လားဆရာအဲ့ဒါရောငက်ွက်စရာအခြေလို့ထက်တွေ့ရမှာလော
လောဆယ်ကတော့ကျွန်တော်ထင်နေရဟုတ်ကျွန်တော်တို့စီးပွားရေးတော်တော်များများကတော့ဒီမဓမ္မအရွေလက်ထက်ရောက်နေလို့ကျွန်တော်တို့ပြောရမှာပါပဲ။ဒီငွေတွေအားကြီးထားတဲ့ညီတွေတကယ်ကိုစနစ်တကျနဲ့အကုန်ထုတ်ယူထားပြီးတော့ဒီဟိုရှိကနာမည်ကျွန်တော်ပြီးနာမည်ပေါ့ဆရာရယ်နာမည်ခံထားတဲ့လူရောနာမည်မခံမနဲ့ပြန်ရောဆွေးနွေးသားခြင်းတော့သူဟာတွေရှိနေတဲ့အခါကျတော့ဒီဘောလုံးရဲ့စီးပွားရေးကိစ္စမှာကျွန်တော်တို့ဒီအခွန်အသင်းအောင်ရှုပ်ဖို့တော့ကျွန်တော်တို့အတော်စဉ်းစားနေရတဲ့ပြဿနာမျိုးဖြစ်တယ်။ဖြစ်တော့ဒီအခုချင်းတော့ဟိုဘူရုံးကဒီဒီပိုင်းသိနေလို့ရဥမီဝင်တဲ့ဆက်ပြီးတော့လှုပ်လို့ရမယ်တော့မထင်ဘူး။ဒါပေမဲ့လူလူရဲ့အကျိုးစီးပွားတရလုံးကိုချင်းချောက်နိုင်တဲ့ကိစ္စမျိုးတွေကတော့ကျွန်တော်တို့စုံစမ်းတဲ့နေရည်ယူတဲ့နေချင်းနဲ့တော့မဟုတ်ရင်တော့ကျွန်တော်တို့ဟိုကြားရပြန်ပြီးတော့ဒီလုံလုံနေခြင်းအဖြစ်နဲ့အကျိုးရှိမှမထင်ပါဘူး
။ဟုတ်ကဲ့နောက်တစ်ခုကအခုစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့အဂရီလိုက်စားမှုကော်မတီရဲ့လှုပ်ရှားမှုကတော့တခြားဘက်မှာတိသာမြင်သာတဲ့လှုပ်ရှားမှုတွေကြီးကြရဲ့လည်းညှို့ထောက်ပြစရာတွေ့ပြီလားခင်ဗျာ
ကျွန်တော်တော့မတွေ့ဘူးဆရာကြီးဦးမြင့်ကတော့ငါးကြီးကြီးကြော်ပါလို့ပြောတာပါเนาะကျွန်တော်ကတော့ဒီအရိလက်စားမှုကော်မရှင်ဆိုတာကိုတန်လျာရှိတယ်ကျွန်တော်တူးချင်းပြောတာပါဟိုဘာလို့ဆိုတော့ကျွန်တော်2048နောက်ပိုင်းပေါ့เนาะ လွတ်လပ်ရေးရပြီးတဲ့အခါမှာအဲ့ဒီလက်စားမှုတက်ပြေးနေပတ်သက်ပြီးတော့စာတုံးလုံးဖွဲ့ယူအဲ့ဒီကဝင်းချုပ်ဦးနှုတ်ကဖွဲ့ပြီးတော့ပေါင်းထည့်ပေါ်ခဲ့တာပဲဗျာ
ဟုတ
်တယ်အဲ့တော့1948နော်အဲ့ဒီလက်စားမှုတက်ပြေးရေးဦးရေးရှိတာဒါတော့လည်းလုံလောက်တယ်ဗျာဒီလိုကော်မရှင်ကြီးဖွဲ့တော်ဒီကော်မတီတရားရှိဟာဥက္ကဋ္ဌတွေရောလူတွေကိုဝင်းကြီးလာစားတွေပေးတိုက်တာအဆောင်တွေပေးပြီးတော့ဒီယုံနဲ့လုံနေရမယ်အနေဒါမဟုတ်ဘူးလို့ကျွန်တော်ထင်တယ်အကျိုးတရားမှုလည်းဘာမှထူးထူးထွေးထွေးကြီးတာမဟုတ်ဘူးစာတုံးလုံးဖွဲ့ကြီးကိုကောင်းကောင်းကန်တွယ်နိုင်တဲ့တတိယတိလည်းရှိကိုကျင်တရားကောင်းတဲ့ခေါင်းဆောင်တယောက်ရဲ့လက်ထက်အကြီးကဲတယောက်လက်ထက်ထည့်ပြီးတော့အဲ့ဒီတန်ပြန်သုံးလိုက်လို့ရှိရင်ဖြစ်တဲ့အခါလို့ကျွန်တော်မြင်နေရတယ်အခုဒီဟာတွေကတော့ဟိုအများကြီးပေါ့ဗျာဒီ2008ဖွဲ့ကြီးဝင်ကအင်္ဂါဆောင်ပေါ့ဗျာအင်္ဂါဆောင်လောက်ရတဲ့အခါကျတော့တဘိုးတဲ့တက်ခကြီးပေါ့ဗျာဆင်ဘိုးတဲ့ချွန်ဘိုးကြီးတဲ့အနေထားမျိုးဖြစ်ပြီးတော့ကြီးကြီးကြီးကြီးတော့ဘာမှမလုပ်နိုင်ဘူးကျွန်တော်ထင်တာပဲ
ဒါပေမဲ့ခက်တာအခုစာသုံးလုံးကလည်းပြည်တဲ့အောက်မှမဟုတ်ဘူးလားဆရာ
ဟုတ်အဲ့ဒါကတော့ကျွန်တော်တို့အကြီးအစ်စ်တော့အမြင့်ကြီးကပြန်ပြန်လာတာပေါ့ဆရာကြီးဒါပေမဲ့ကျွန်တော်တို့သိုးသိုးခဲ့တဲ့အတိုင်းပဲ2008ဖွဲ့စည်းပုံချီအောင်လေးကနိုင်ငံတော်ရဲ့အထွတ်ထိပ်ပုဂ္ဂိုလ်ကသမရပဲစာသုံးလုံးကပြည်တဲ့ရေးတဲ့အောက်ရှိလည်းပဲမပြည်တဲ့ရေးပါဝင်အားလုံးဟာဒါကျွန်တော်တို့သမရလည်းအောက်မှာပဲရှိရသမရအမိပေးနိုင်ရတယ်ဘာလို့2008ဖွဲ့စည်းပုံကိုအပြန်အလှန်ဖတ်တဲ့အခါမှာဒီလေးရေးပါဝင်ထားတဲ့အမှုကိုတပ်မတော်ကာကွယ်ရေးဦးစီးကအမိချင်းတင်သွင်းပေးဖို့ပဲပြောတာသူကအုပ်ချုပ်ရမယ်လို့မပါဘူးကြာအဲ့တော့တကယ်ပုဂ္ဂိုလ်က2008ဖွဲ့စည်းပုံရဲ့အစ်သားရရဆိုရင်သမရဒီအထွတ်ထိပ်ပုဂ္ဂိုလ်ဖြစ်တယ်ဝန်ထမ်းအကြီးကြီးဖြစ်တယ်အဲ့တော့အားလုံးကသူ့ရဲ့ကိုယ်ကမအောင်ကြည့်ရမှာဖြစ်တယ်ဒီဟာကိုလည်းပဲကျွန်တော်ထင်တယ်ကြာအမိပေးနိုင်တယ်လုပ်နိုင်တယ်အဲ့တော့သမရကအမျိုးအမြင်နဲ့ရှိဉာဏ်ပညာလည်းကြီးမှတတိယတည်းလည်းရှိဖို့တော့လုပ်ကြတာပေါ့
ဟုတ်ကဲ့ဆိုတော့နောက်တစ်ခုကအခုလောလောဆယ်မှာတရားသူကြီးတွေလက်ပေးလက်ယူလှုပ်လို့ဖမ်းတယ်သူတို့ကထွက်ပြေးနေတယ်တင်းချောင်းနေတယ်သူတို့ကြားရပြောတော့ဆရာဒါဟာတိုက်ဆိုင်မှုလည်းဖြစ်ကောင်းဖြစ်မဲ့သမရအစ်စ်နဲ့နောက်ပြီးတော့ဒီဆရာတို့ရဲ့ judicial institution တွေကလည်းပဲအဖွဲ့အစည်းတွေကလည်းပဲတကိစ္စကိုလှုပ်ရအောင်ပြုပြင်ရမယ်ဆိုပြီးတော့စပြီး initiative ယူပြီးတော့လှုပ်လာကြတယ်ဆိုတော့အခုဒီလိုနောက်ကျောင်းပြန်ပြီးတော့စီးပွားရေးကိစ္စနဲ့ပတ်သက်ပြီးတော့ပြန်ပြီးစုံစမ်းစစ်စစ်ဖော်ထုတ်မဲ့ကိစ္စနဲ့ပတ်သက်လို့ရောအနာပိုင်းတွေကမဟုတ်ဖဲနဲ့အဲ့လိုဆရာစောစောပြောတဲ့အဖွဲ့အစည်းတွေကရောစတင်ပြီးတော့လက်ဦးမှုယူပြီးတော့လှုပ်လှမ်းနေတဲ့အခြေအနေမရှိပါခင်ဗျာ
အဲ့ဒီရေတော့ကျွန်တော်ကမနည်းဆက်တော့ပေါ့ဗျာဟိုမြင်တွေ့နေတော့အလားလာတော့မရှိနေတဲ့ခုကဌာနဆိုင်ရာတွေကလည်းလုံရင်းလုံရင်းနဲ့တွေ့နေတာအများကြီးပေါ့ဗျာသူကျွန်တော်တို့နည်းဆက်တဲ့ဥမာမနည်းတိုင်းမိသားကြီးအစိုးရအဖွဲ့ဆိုလို့ရှိရင်ဒါတို့ပြပင်းတို့တာပဲတော့ဒီပြီးခဲ့တဲ့အစိုးရဖွဲ့ကသူတို့သွားခါနေပေါ့ဗျာစီဒီဝမ်ပေါက်သွားပြီးတော့လူ90ခုယောက်ကျော်ဒီကမြောက်များစွာပေးသွားပြီးတော့အဲ့ဒါမျိုးတွေလုတ်သွားတာမရတဲ့မရတဲ့လူတွေပေးထားတာဆက်အခုဆိုလို့ရှိကိုကျွန်တော်တို့မနေ့မှာစုံစမ်းစစ်ဆေးနေရပြီးပတ်စံပေးနိုင်တဲ့လူတွေကခရာနေကိုအတုတွေနဲ့လုံလာပြီးသွားတဲ့အတွက်မျိုးတော်ဝင်ကိုယ်တိုင်စာသုံးလုံးနဲ့စစ်ဆေးနေရတဲ့အနေထားကိုကျွန်တော်တို့တွေ့ရတယ်အဲ့တော့အဲ့ဒီဟာတော့ဒါကတော့ကောင်းတဲ့လက္ခဏာပေါ့နော်သက်ဆိုင်ရာဌာနအဖွဲ့စည်းပြီးပြီးလို့မပြောနိုင်ပေမဲ့အချို့နေရာတွေမှာတော့ဒီလိုကိစ္စတွေကိုကြံပြဆောင်ရနေတာကိုကျွန်တော်တွေ့ရပါတယ
်ဒါကတော့လောင်းချိန်မိနေတဲ့မြန်မာအဂတိတက်ဖြည့်ရေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတဲ့မြန်မာရေးတုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်အခုနောက်ထပ်အပတ်စဉ်ခဏတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးပါမယ်ဒီဒီပတ်အစီအစဉ်မှာတော့မူရစေဝါတုံးဆွဲမှုကြောင့်ဖြစ်လာတဲ့အခက်အခဲတွေနောက်ဆက်တွဲပြဿနာတွေရှော့ချရေးလုပ်ငန်းတွေအတွက်ထဲထဲဝင်ဝင်ဆောင်ရွက်နေတဲ့ဒေါ်နှင်းစီဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဘဝတစ်လျှောက်မှာယုံကြည်မှုတွေအများကြီးရှိခဲ့ပါတယ်တချို့ယုံကြည်မှုတွေကလည်းအခြေအနေချိန်ခါကိုလိုက်ပြီးပြောင်းလဲသွားသလိုတချို့ယုံကြည်မှုတွေကတော့အတွေ့အကြုံတွေကြောင့်ပြောင်းလဲသွားတာတွေရှိခဲ့ပါတယ်ငယ်စဉ်ကတည်းကမပြောင်းမလဲတတမတ်ထဲယုံကြည်လာတာတခုကတော့ဖျားဟောတိုင်းမှာပဲပစ္စုပန်ကိုတက်တက်ရှုပြီးကောင်းတာလုပ်ရင်ကောင်းတာဖြစ်မယ်ဆိုတဲ့ယုံကြည်မှုပါပဲ။ဘဝမှာဘယ်လိုခက်ခဲတွေတွေ့ကြုံခဲ့တွေ့ကြုံခဲ့အောင်မြင်မှုတွေရခဲ့တာရှိတယ်လို့ဆုံးရှုံးမှုတွေလည်းရှိခဲ့ပေမဲ့ဒီယုံကြည်မှုကတော့တတမတ်ထဲစုပ်ကင်ထားတာယနေ့အထိပါပဲ။ပထမအချက်ပစ္စုပန်ကိုတက်တက်ရှုဆိုတဲ့နေရာမှာအတိတ်ကနောင်နာတွေကိုမလိုချင်တာကိုမပိုင်တဲ့အနာဂတ်ကိုမယုံရဲတာတွေပါပါတယ်ဒီတော့ကိုပိုင်တဲ့ပစ္စုပန်ကိုပဲတက်တက်ရှုရမယ်ဆိုတဲ့သဘောပေါက်လာတယ်။နောင်တကိုမလိုချင်တဲ့အတွက်နောင်တမရအောင်ဆိုတဲ့နေရာမှာဒုတိယအချက်ဖြစ်တဲ့ကောင်းတာလုပ်ရင်ကောင်းတာဖြစ်မယ်ဆိုတာကိုယုံကြည်လာတာပါပဲ။ဒီတော့ဟုတ်ပြီကောင်းတာကိုလုပ်မယ်ဆိုတဲ့နေရာမှာကောင်းတာကဘာလဲမကောင်းတာကဘာလဲဆိုတာခွဲခြားသိမြင်ဖို့လိုအပ်လာပြီးတခါတလေကိုယ့်အတွက်ကောင်းတိုင်းသူများအတွက်ကောင်းချင်မှကောင်းမယ်။ဒါကြောင့်ကိုယ့်အတွက်လည်းကောင်းကျိုးဖြစ်စေသူများကိုလည်းမထိခိုက်စေတဲ့အရာတွေကိုလုပ်ဖို့လိုတယ်။ ဒါကြောင့်ဘေးရာကကောင်းချင်းမကောင်းချင်းလဲဆိုတဲ့စင်ချင်းသုံးတရားရှိဖို့ဆိုရင်လေ့လာမှုအကောင်းဖို့လိုလာပါတယ် learning ပေါ့ဘယ်လိုလေ့လာကြမလဲကျမတို့ငငယ်ရဆိုရင်တော့စာဥစာပေတွေရတဆင့်ရှေ့မှာဖြစ်ပျက်သွားတဲ့ဖြစ်ပျက်တွေရတဆင့်လေ့လာရတယ်အခုဆိုရင်တော့လေ့လာသုံးသပ်စရာနေရာတွေအများကြီးပဲစာအုပ်တွေရှိတယ် website တွေရှိတယ် social media တွေရှိတယ် training တွေရှိတယ်ဒီတော့ကိုဘာကိုလေ့လာနိုင်တယ်လဲရတဲ့လောက်လေ့လာပါမက်ဖြန်ဆိုတာမတိချဘူးအဲ့မှာကိုလည်းစောင့်ကြည့်အကဲဖြတ်နေရမယ်ကိုလောက်တာတွေမှန်ရဲ့လားနောင်ကာလရဲ့အကျိုးတစ်ခုတည်းကိုမျောကိုပြီးမှလောက်တာမျိုးမဟုတ်ဘဲနဲ့ဒီနေ့လောက်တဲ့နဲ့လောက်နိုင်တဲ့အလုတ်ကိုတတ်နိုင်တဲ့လောက်လောက်ထားတဲ့ဆိုရင်တစ်ချိန်ချင်းတနေရာမှာအသုံးဝင်လာမှာပါတကယ်အခွင့်အရေးရတဲ့အချိန်ကျမှကိုအရင်ကမလုတ်ခဲ့တဲ့အတွက်နောင်တရစရာမလိုတော့ဘူးငါအရင်ကဒီတင်နန်းလေးတက်ထားရင်ဒါလေးလှုပ်ထားခဲ့ရင်အခုဆိုရင်ငါဒီခွင့်ရရမှာပဲဆိုတဲ့နောင်တအတွေးတွေသွေးစရာအကြောင်းမရှိတော့ဘူးအနာဂတ်မှာဘာဖြစ်မယ်ဆိုတာကိုမသိတဲ့အတွက်ယနေ့ပြစ်စုပံမှာကိုလှုပ်နိုင်တဲ့အရာရာကိုကိုတတ်နိုင်တဲ့လောက်အကောင်းဆုံးလှုပ်ထားနိုင်ဖို့အရေးကြီးပါတယ်အဲ့ဒီတော့ခဏပြောခဲ့တယ်လို့ပဲလှုပ်စရာတွေအများကြီးရှိတဲ့အထက်ကဘေဟာကိုဦးစားပေးလှုပ်တင်တာလေဘေဟာကကောင်းတာဆိုလဲဆိုတဲ့သုံးဖြတ်နိုင်စွမ်းကကိုရဲ့လိလာမှုပေါ်မှာမူတည်ပါတယ်လေလာပြင်းလေကို့အတွက်ပဲမဟုတ်ပဲမိမိပတ်ဝန်းကျင်ကိုဝေမျှပေးခြင်းရလဲကောင်းတဲ့အလုပ်တစ်ခုပါပဲဒီတော့အချုပ်ပြောရမယ်ဆိုရင်တော့ကျမရဲ့ယုံကြည်ရာဒီပစ္စပန်တက်တက်ကိုရှုပြီးကောင်းတာလုပ်ရင်ကောင်းတာဖြစ်မယ်ဆိုတာကိုဆွဲဆွဲမြဲမြဲယုံကြည်ခဲ့ပါတယ်အဲ့တော့ဘေဟာကကောင်းတယ်ဘေဟာကမကောင်းဘူးဆိုတာကိုသိအောင်စဉ်ဆက်မပြတ်လေလာတယ်တတ်နိုင်တဲ့ဖက်ကလေလာခဲ့တယ်အဲ့လိုလေလာပြင်းလေကို့ပတ်ဝန်းကျင်ကလူတွေကိုဝေမျှပေးတယ်လို့လေလာတည်ယူခြင်းစိတ်ရှိအောင်လဲတိုက်တွန်းခြင်းအားပေးခြင်းလှုပ်ဆော်ခြင်းတွေကိုစင်ဆက်မပြတ်လှုပ်ဆောင်ပေးခဲ့တယ်အဲ့ဒီရဲ့အကျိုးအတွက်လည်းပဲကို့ရဲ့စင်ဆက်မပြတ် learning process မှာအခက်အခဲမရှိကိုတည်ယူခြင်းနာတမ်းမြောက်ခြင်းနာတွေတည်ယူခွင့်တမ်းမြောက်ခွင့်ရအောင်ကူညီမှုအမျိုးမျိုးကိုဘက်ပေါင်းစုံကနေရခဲ့တယ်ဒါကြောင့်ကျမယုံကြည်တဲ့အတိုင်းလှုပ်တင်လှုပ်ထိုက်တာတွေကိုနောင်တခင်းခင်းနဲ့လှုပ်ဆောင်နိုင်အောင်ရှေ့တွေနောက်တွေအကြောင်းမပြပဲယနေ့ယခုကိုဘာလှုပ်တင်တယ်လဲဘာလှုပ်နိုင်တယ်လဲဆိုတာတခုကိုဒါဆုံးစဉ်းစားပြီးလှုပ်ဆောင်ခဲ့တယ်စဉ်ဆက်မပြတ်လေးလာရင်ကောင်းတာတွေကိုပဲရွေးချယ်လှုပ်ခဲ့တဲ့အတွက်ဘဝမှာကောင်းတာတွေပဲဖြစ်မယ်လို့လည်းဆွဲဆွဲမြဲမြဲယုံကြည်ရပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြေဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ဒါကတော့မူရစီဝါ30မှုရဲ့နောက်ဆက်တွဲပြဿနာတွေချော့ချရေးဆောင်ရွက်ပေးနေတဲ့ဒေါ်နှင်းစီဘာကိုယုံကြည်သလဲဆိုတာတင်ဆက်ပေးကြတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
2014ခုနှစ်ဇူလိုင်လ18ရက်နေ့ကအမ်စတာဒမ်မြို့ကနေကွာလာလမ်ပူမြို့ကိုထွက်ခွာပြန်တန်းလာတဲ့ MH17 မလေးရှားခီးတယ်တင်လေးရင်မှာခီးတယ်တွေနဲ့လေးရင်ဝန်တန်းစုစုပေါင်း298ဦးလိုက်ပါသွားခဲ့တာပါလေရင်ပြန်တမ်းပြီး3နာရီအကြာယူကရိန်းအရှိန်ချမ်းကောင်းကင်မှာပြစ်ချခံလိုက်ရတာဖြစ်ပြီးလေရင်ပေါ်လိုက်ပါသွားသူအလုံးတည်ဆုံးခဲ့ပါတယ်။အများစုကနယ်သာလန်မလေးရှားနဲ့ဩစတြေးလျနိုင်ငံသားတွေဖြစ်ကြပါတယ်။2014ခုနှစ်ဇူလိုင်လအလယ်မှာယူကရိန်းနိုင်ငံနဲ့ရုရှားရဲ့ကျူးကျော်မှုကြောင့်ယူကရိန်းအရှိန်တောင်ပိုင်းမှာယူကရိန်းနဲ့ရုရှားတပ်တွေကြား3လကျော်ကြာတိုက်ပွဲတွေဖြစ်ခဲ့ပါတယ်။MH17 လေရင်ပစ်ချမခံရမီ3ရက်အလိုဇူလိုင်လ14ရက်နေ့မှာယူကရိန်းစစ်လေရင်နှစ်စင်းကိုရုရှားဦးဆောင်တဲ့လက်နက်ကင်အဖွဲ့တွေကရုရှားလုံလေရင်ပစ် Buck Missile နဲ့ပစ်ချခဲ့တဲ့ဖြစ်ရပ်ရှိခဲ့ပါတယ်။ယူကရိန်းအရှိတောင်ပိုင်းမှာဖြတ်တန်းပြီးမပြန်ဖို့နိုင်ငံတကာလေကြောင်းပို့ဆောင်ရေးအဖွဲ့အစည်းကအစိုးရတွေကိုတတိပေးထားတာပါ။ဒါပေမဲ့ MH17 ပစ်ချခံခဲ့ရတဲ့နေရာကတော့အဲ့ဒီတတိပေးထားတဲ့နေရာမှာပါဝင်ခြင်းမရှိပါဘူး။2018ခုနှစ်မေလ24ရက်နေ့မှာနယ်သာလန်ဥဆောင်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ကကြေညာချက်ထုတ်ပြန်ရမှာ MH17 မလေးရှားလေယာဉ်ကိုရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေက Buck Missile နဲ့ပစ်ချခဲ့တာလို့အတည်လင်းဖော်ပြထားပါတယ်။အဲ့ဒီ Missile ဒုံးကျည်ကိုရုရှားအနောက်ဘက်မှာရှိတဲ့ရုရှားစစ်တပ်ကနေယူကရိန်းအရှိချမ်းစီကိုတင်ပို့ခဲ့တာဖြစ်တယ်လို့ဆိုပါတယ်။ယူကရိန်းအရှိချမ်းရုရှားပိုင်နယ်မြေထဲကနေအဲ့ဒီBug Missile ကိုပြစ်လွတ်ခဲ့တာပါ။ဒါကြောင့်ရုရှားကနေလက်နက်တွေထောက်ပံ့ခဲ့တဲ့အတွက် ဒီခြေကွဲပွဲရာဖြစ်ရမှာရုရှားအနေနဲ့တာဝန်ခံဖို့နယ်သာလန်နဲ့ဩစတြေးလျတို့ကကြိုးပမ်းနေကြတာပါဒါပေမဲ့လည်းသူပါဝင်ပတ်သက်မှုကိုရုရှားကဆက်လက်ပြီးငြင်းပယ်နေဆဲဖြစ်ပါတယ်2014ခုနှစ်ဇူလိုင်လကယူကရိန်းအရှေ့ကျန်းမှာပစ်ချခံခဲ့ရတဲ့ MH17 မလေးရှားခီးတဲ့တင်လေယာဉ်နဲ့လိုက်ပါသွားတဲ့အရက်သား298ဦးလုံးကြောက်မဲ့ဖွယ်ရာတိုက်ဆုံမှုမှာရုရှားနိုင်ငံရဲ့ပါဝင်ပတ်သက်နေတဲ့အခမ်းကဏ္ဍကိုတာဝန်ယူဖို့နယ်သာလန်နဲ့ဩစတြေးလျနိုင်ငံတွေကရုရှားအပေါ်တောင်းဆိုချက်ကိုအမေရိကန်ပြည်ထောင်စုကထောက်ခံကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရပုဂ္ဂိုလ် Heather Newett ရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်မစ္စိုင်းလောင်ချာနဲ့ပစ်ချခံခဲ့ရတဲ့ MH17 လေယာဉ်နဲ့ပတ်သက်လို့ရုရှားဘက်ကဝန်ခံပြောဆိုမှုနဲ့စာနာမှုကိမဲ့တဲ့လုတ်ကြံသတင်းဖြန့်ချီမှုကိုရပ်တန့်ဖို့အချိန်ရောက်နေပြီလို့လည်း Heather Newett ကပြောပါရယ်။ပူးတွဲစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့ရှာဖွေတွေ့ရှိချက်တွေအရရှင်းရှင်းလင်းလင်းဖြစ်နေတာကတော့ခီးတဲ့တဲ့လေယာဉ်ကိုပစ်ချခဲ့တဲ့ Buck မစ္စိုင်းလောင်ချာဟာရုရှားပိုင်ဖြစ်နေပြီး Kurix မြို့နားမှာလေလေယာဉ်ပစ်ရုရှားတပ်ရင်းအမှတ် 53 ကိုနေရာချထားကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရုရှားဘက်ကနေယူကရိန်းနိုင်ငံပိုင်နဲ့တဲ့အဲ့ဒီမစ္စိုင်းလောင်ချာရောက်လာတာဖြစ်တယ်လို့ယူကရိန်းအရှေ့ကျန်းမှာရုရှားနဲ့သူဦးဆောင်တဲ့လက်နက်ကိုင်ဖွဲ့တွေထိန်းချုပ်ထားတဲ့နယ်မြေဘက်ကပစ်ချခဲ့တာဖြစ်ပြီးအဲ့ဒီနောက်ရုရှားဘက်ကပြန်ကွေ့သွားခဲ့တာဖြစ်ပါတယ်။ရုရှားအနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ် 1766 ကိုလိုက်နာဖို့နဲ့ဩစတြေးလျ၊နယ်သာလန်စတဲ့နိုင်ငံတွေရဲ့ဘောင်ဝင်တဲ့တောင်းဆိုချက်တွေကိုရုရှားဘက်ကတုံ့ပြန်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့တိုက်တွန်းကြောင်း New World ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။သောရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်တာဖြစ်ပြီး VOE အဘော်မှောက်ကြောင်ထပ်မံပြီးတော့အတိပေးအပ်ပါတယ်။VOA American တန်ကနေထုတ်လွှင့်နေတဲ့ကြာသပတေးနေ့မနေ့အခုထုတ်လွှင့်နေတဲ့တနာရီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ16 19 24တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနေ့ခင်းအစီအစဉ်တွေကိုဆက်လက်နားဆင်နေရတာပါအခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုဦးကျော်စံတာကကြီးညာပေးပါလိမ့်မယ်ခင်ဗျာ
G7 ခုနိုင်ငံရဲ့လာမယ့်ထည်သည့်စီဝဲကြရင်သမ္မတဒေါ်နယ်ထရမ့်ကသူရဲ့ကွန်ဂရက်မူဝါဒနဲ့ပတ်သက်ပြီးမဟာမိတ်နိုင်ငံရဲ့ဝေဖန်မှုကြုံရမှာဖြစ်ပေမဲ့သူရဲ့မူဝါဒအတိုင်းအခိုင်အမာရည်တည်သွားမယ်လို့သမ္မတရဲ့ထိပ်တန်းစီဝဲရဲ့အကြံပေးသူကပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဟာသူရဲ့မဟာမိတ်ဘက်တွေနဲ့ရောတရုတ်နိုင်ငံနဲ့ပါကွန်ဂရက်စီဝဲဖြစ်နေပြီဆိုတာကိုလည်းသမ္မတရဲ့ပြောခွင့်ရစီဝဲရဲ့အကြံပေးပုဂ္ဂိုလ်ကညှင်းဆန်းသွားပါတယ်။သို့ပေမဲ့လည်းအမေရိကန်ဟာသူတို့အလုပ်သမားတွေနဲ့သူတို့ဆက်မှုလုပ်ငန်းတွေကိုကာကွယ်ဖို့လိုအပ်တာတွေကိုတော့ဆက်လုပ်သွားမှာဖြစ်တယ်လို့ပြောကြားသွားပါတယ်။အာဖဂန်နစ္စတန်နိုင်ငံအဂတိတိုက်ဖြည့်အထုံးမှုဟာစွန့်ရီအရင်အမြင့်မပြည့်ဝတဲ့စင်ခုံမှုနဲ့ဆက်လက်ရင်ဆိုင်နေရပြီးအရေးပါတဲ့အစိုးရဌာနတွေမှာအယူရှင်းကင်းမဲ့ပြီးခြားစားပျက်စီးသူတွေရှိနေတယ်လို့အာဖဂန်နစ္စတန်ပြည်လဲတည်ဆောက်ရေးအမေရိကန်စစ်ဆေးရေးမှူးချုပ်စေဂါရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အာဖဂန်နိုင်ငံမှာအဂတိတိုက်ဖြည့်ရေးအတွက်ဝန်ကြီးဌာန15ခုကိုဥတီပြမှတ်ထားခဲ့ပေမဲ့အရေးအကြီးဆုံးဖြစ်တဲ့အာဖဂန်ကာကွယ်ရေးဝန်ကြီးဌာနနဲ့ပတ်သက်လို့တော့ရှင်းရှင်းလင်းလင်းဖော်ပြထားခြင်းမရှိပါဘူး။အမေရိကန်ပြည်ထောင်စုဟာအာဖဂန်နစ္စတန်နိုင်ငံလုံခြုံရေးတည်ငြိမ်ရေးတို့အတွက်ဒေါ်လာ1 trillion သန်းပေါင်း100,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000, Kathmandu tapwa ye dragu chatta socha me sura yada chene pate bi American siye chwanyin dhura miu miu pyocha ni jaware. Afrika tai dwe ma longare October la ronga American sida le u chungho sapcha khanga ya biya nabai maari lo piyana yudhi me asizim bota la rapse paare. Agulu American tata ye dwe socha bu American a lung ni jing ma te yungne rasha ru aero siye ya duche bu tisao ni jing ne pye paare khnya.
ဒါကတော့ထေတန်းရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဥကြောစံတာကြီးညာတော့ခဲ့တာပါကျေးဇူးတင်ပါတယ်ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးတော့အတမ်းဆိုင်ရာအင်ဂျင်နီယာကတော့ဂျူနာကမ်မင်းဖြစ်ပါတယ်ညနေပဲ
This program has come to you from the Voice of America, Washington.